Welcome to the Voice of America in Burmese.
မင်္ဂလာကြမှာသောတာရှင်များရှင် View American တန်ကနေ2024ခုနှစ်မေလ22ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်အောင်စု Washington DC မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio စီစဉ်တွေကိုလိုင်းတူမီတာ3152တို့ပြင်လိုင်းလံမီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျမလေးမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလိမ္မာနဲ့တူပြပြပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာဒေသအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေအပြည့်အဝမရောက်သေးပါဘူးရခိုင်ပြည်နယ်မှာရေနဲ့အစာအိမ်စာတွေရှားပါးနေတဲ့အတွက်စိုးရိမ်မိတယ်လို့ကုလသမဂ္ဂကပြောပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားဖို့ရှိပါတယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့ဒီသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲနောက်ဆုံးရအခြေအနေနဲ့ပတ်သက်ပြီးတော့
ဝိုင်းမော်ဘက်ကရှင်ရှင်ပင်ပန်ဝန်းကျင်ကမှာတိုက်ပွဲလို့ဆက်ရှိတယ်လေကျောင်းနဲ့လည်းနဲ့ကျင်းနဲ့အစ်စ်နဲ့တိုက်ပွဲကတော့ဒီကဖြစ်တယ်ဟန်တင်းနဲ့နေထားတော့ရှိသေးရော
KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကယားဂရင်းနီဒေတာဘက်ကစီရေးအခြေအနေနဲ့ကယားပြည်နယ်ဘက်မှာတော့စစ်ကောင်စီတပ်စခန်းကို KNU နဲ့ပူးပေါင်းတပ်တွေကသိမ်းပိုက်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေအပါအဝင်နိုင်ငံတကာသတင်းဆောင်မတွေကိုနားဆင်ရမှာပါဒါရင်နဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှိချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကဘာတလခီးသွအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေလည်းနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လင်းနဲ့အတူပြောပြပေးပါပါရှင
်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရဟတ်ရင်ပြတ်ကျခဲ့တဲ့အတွက်တိတ်ဆုံးခဲ့ရတဲ့အီရန်သမ္မတအီဘရာဟင်ရိုင်စီနဲ့နိုင်ငံခြားရေးဝန်ကြီးဟိုဆိန်အမီရာအဘ်ဒူဟာရန်တို့အတွက်ဝန်ထမ်းချင်းအထိတ်မဲ့ဖြစ်နိုင်ငံရဲ့အနောက်မြောက်ပိုင်းတဘရစ်မြို့မှာလူအများအပြားဒီကနေ့ပဲစုဝေးခဲ့ကြပါဗါးဝန်ထမ်းချင်းခန္ဓာကိုတက်ရောက်လာကြတဲ့သူတွေကအီရန်သမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ဓာတ်ပုံတွေပါတဲ့စိုင်းပုတ်တွေနဲ့နှစ်ဖူးစီတွေကိုကင်ဆောင်လာကြတာပါအီရန်နိုင်ငံအနှံ့မှာဇာပနအခမ်းအနားကိုဒီတစ်ပတ်ထဲမှာ9ရက်ကြာပြုလုပ်မှာလည်းဖြစ်ပါတယ်သမ္မတရိုင်စီရဲ့ရုပ်အလောင်းတချို့ချင်းကိုတော့ဂျာတာရီနီမှာသူ့ရဲ့မွေးရည်မြေမှာပြုလုပ်သွားမှာဖြစ်ပြီးတော့အဲ့ဒီအခမ်းအနားမတိုင်မီခွန်နဲ့တဟရန်မြို့တွေမှာလည်းဝန်ထမ်းချင်းအခမ်းအနားတွေပြုလုပ်မှာဖြစ်ပါတယ်လင်းရင်ပြတ်ကျရတဲ့အကြောင်းရင်းကိုတော့အီရန်ကတာဝန်ရှိသူတွေကလူသိရှင်ကြားထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးအီရန်ကိုယ်စားလှယ်အဖွဲ့ဟာအီရန်အဇာဘိုင်ဂျန်နယ်စပ်မှာရှိတဲ့ရေကာတာစီမံကိန်းဖွင့်ပွဲတက်ရောက်ပြီးအပြန်မှာမြူရီထူထပ်နေတဲ့အတွက်ရဟတ်ရင်ပြတ်ကျပြီးတော့တည်ဆုံခဲ့ရတာဖြစ်ပါတယ်ရှင်
ကာဇာဒေသတလျှောက်စစ်စင်ရေးတွေဆက်လုံနေတယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပြောပါရယ်။ကာဇာကရာဖာ၊ဂျာဘလီယာနဲ့ကာဇာကမ်းမြောင်ဒေသတလျှောက်မှာစစ်စင်ရေးပြုလုပ်ခဲ့တဲ့မှတ်တမ်းဗီဒီယိုကိုအစ္စရေးဘက်ကထုတ်ပြန်တာမှာလက်နက်တွေအများအပြားသိမ်းဆည်းရမိခဲ့တဲ့အပြင်စစ်သွေးကြလို့မတင်ကရသူတွေကိုလည်းတုတ်တင်နိုင်ခဲ့ကြောင်းဖော်ပြထားပါရယ်။ဟာမတ်စ်တို့ကမကြုံဘူးတဲ့အတိုင်းအတာနဲ့အစ္စရေးနိုင်ငံထဲဝင်ရောက်ပြီးတော့မနစ်အောက်တိုဘာလအတွင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်အစ္စရေးကဂါဇာကိုထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ဟာမတ်စ်တို့ရဲ့တိုက်ခတ်မှုအတွင်းအရတားအများစုပါဝင်တဲ့လူပေါင်း1200လောက်သေဆုံးခဲ့တယ်လို့150လောက်ကိုလည်းတစားကန်အဖြစ်ဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့အစ္စရေးကပြောပါတယ်။အစ္စရေးရဲ့ထိုးစစ်ဆင်တိုက်ခတ်မှုအတွင်းပါလက်စတိုင်း3500ထပ်မင်းနဲ့တေဆုံးခဲ့ပြီးဖြစ်တယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါရယ်ဒီအထဲမှာအယက်သားဗနက်ဦးနဲ့ဟာမတ်စ်တိုက်ခတ်ရေးသမားဗနက်ဦးတေခဲ့လဲဆိုတာကိုတော့ခွဲခြားဖော်ပြမထားပါဘူးဂါဇာမှာရှိတဲ့ပါလက်စတိုင်းလူဦးရေနေ့တစ်သမား3တန်းတည်းက80ရာခိုင်နှုန်းလောက်ဟာအဲ့ဒီထဲမှာပဲနေရက်ရွှေ့ပြောင်းပေးခဲ့ရတယ်လို့တချို့ဆိုလို့ရှိရင်အကြိမ်ကြိမ်ပြောင်းရွှေ့ပေးခဲ့ရတယ်လို့ဆိုပါရယ်ရှင်
ဂါဇာဒေသအတွက်လူသားချင်းစာနာထောက်ထားမှုအကူအညီ969မက်ထရစ်တန်ကျော်ကိုယာယီစိတ်ခံတရားကနေပို့ဆောင်ခဲ့ပြီးမယ်အကူအညီအားလုံးကကိုလောင်ယုံတွေကိုမရောက်သေးတဲ့အကြောင်းအမေရိကန်စစ်တပ်အလေပိုင်းဒေသကုကေးဌာနကဒီကနေ့ပဲပြောလိုက်ပါတယ်။ဂါဇာကိုအကူအညီပေးပစ္စည်းတွေပုံမပို့ဆောင်ရေးအတွက်အစ္စရေးနိုင်ငံဟာနိုင်ငံတကာရဲ့ဖိအားကိုရင်ဆိုင်နေရတာဖြစ်ပြီးတော့ဒီအကူအညီတွေဟာလည်းအမေရိကန်ကတိစောက်ပေးထားတဲ့ယာယီစိတ်ခံတရားကိုတောက်ကြနေတဲ့ကရောက်နေကြတာပါ။ ယာယီစိတ်ကန်းကနေတဆင့်ပို့လိုက်တဲ့ကုန်ကား၁၀စီးစာစားနပ်ရိက္ခာတွေကိုဂါဇာဒေသဒီယာဘာလာမြို့ကနေပြီးတော့ကမ္ဘာစားနပ်ရိက္ခာအဖွဲ့ရဲ့ကုန်လောင်ယုံကိုတောက်ကြံနေကရောက်ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေရဖို့ခက်ခဲနေပြီးတော့စနေနေ့ကတော့ကုန်ကား၅စီးစာကုန်လောင်ယုံရောက်ရှိခဲ့ပြီးတော့ကျန်တဲ့၁၁စီးကတော့လမ်းမှာပဲပါလက်စတိုင်းတွေကယူသွားခဲ့တယ်လို့အမည်မဖော်လိုတဲ့ကုလသမဂ္ဂအရာရှိတူကပြောပါတယ်။တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာတော့ယာယီစိတ်ခံတရားကအကူအညီပေးရေးပစ္စည်းတွေမရောက်လာခဲ့ဘူးလို့ကုလသမဂ္ဂကပြောပါတယ်ရှင်။
ယူကရိန်းနိုင်ငံခါကီဗ်ဒေသကိုရုရှားတို့ကလေကြောင်းတိုက်ခတ်မှုတွေညလုံးပါပြုလုပ်ခဲ့တယ်လို့ဒေသအုပ်ချုပ်ရေးမှူးကပြောပါရယ်ဒီတော့တွင်ယူကရိန်းနိုင်ငံတွေကဒေသတော်တော်များများကိုပစ်ခတ်တိုက်ခတ်ခဲ့တဲ့ရုရှား drone ရဲ့29ခုထဲက28ခုကိုသူတို့ဘက်ကပစ်ချနိုင်ခဲ့ကြောင်းယူကရိန်းစစ်တပ်ကပြောပါရယ်ပြကြလာတဲ့ drone ရဲ့အပိုင်းစာတွေကနေအိမ်တွေကိုထိမှန်ပြီးတော့ပျက်စီးကုန်တာကြောင့်အနည်းဆုံးလူ3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ခါကီဗ်ဒေသအုပ်ချုပ်ရေးမှူးအိုလေးစီနီဟူဘတ်ကပြောပါရယ်ဒနီဘရိုဘက်ထရော့ပ်စ်ဒေသအုပ်ချုပ်ရေးမှူးစာဟီလီဆက်ကလည်းပြကြလာတဲ့ drone ရဲ့အပိုင်းစာတွေထိမှန်ပြီးတော့ကုသရန်ဝယ်ရေးဆိုင်ရာအဆောက်အဦတစ်ခုထိခိုက်ပျက်စီးသွားတယ်လို့ဆိုပါရယ်လေကြောင်းရန်ကာကွယ်ရေးစနစ်နဲ့တိုက်လေယာဉ်တွေကူညီထောက်ပံ့ပေးကြဖို့သမ္မတဗလာဒီမီယာဇယ်လန်စကီကမဟာမိတ်နိုင်ငံတွေစီကအကူအညီတောင်းခံပြီးတော့ရပိုင်းအတွင်းမှာပဲရုရှားတို့ရဲ့အခုနောက်ဆုံးလေကြောင်းတိုက်ခတ်မှုတွေဖြစ်ပေါ်ခဲ့တာပါယူကရိန်းဘက်ကပြစ်လိုက်တဲ့ပဲထိန်းတပ်ဒုံးကြီးတစ်ခုနဲ့ drone ရဲ့နှစ်ခုတို့ကိုရုရှားပိုင်းဘယ်ဂိုရော့ဒေတာနဲ့ကော့ပစ်ဒေတာမှာနောက်ထပ် drone ရဲ့တစ်ခုတို့ကိုသူတို့လေကြောင်းရန်ကာကွယ်ရေးစနစ်နဲ့ပြစ်ချခဲ့တာကြောင့်ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဒီတော့တွင်ယူကရိန်းနိုင်ငံခါကီဗ်ဒေသကိုရုရှားတို့ကလေကြောင်းကနေအရှိန်မြင့်တိုက်ခတ်နေတဲ့ဒဏ်ကိုကာကွယ်နိုင်အောင်ဘယ်လိုကူညီပေးကြမလဲဆိုတာကိုအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ဥရောပတိုက်နဲ့ကမ္ဘာတဝန်းကတခြားကာကွယ်ရေးဝန်ကြီးအနည်းဆုံး50လောက်နဲ့တနင်္လာနေ့ကဆွေးနွေးခဲ့ကြပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505အနေနဲ့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့အင်္ဂါညထိတန်းရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ရခိုင်ပြည်နယ်မှာလက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အရဲသားတွေထိခိုက်ဒဏ်ရာရပြီးတော့အိုးအိမ်တွေပျက်စီးဆုံးရှုံးရတဲ့အကြမ်းဖက်မှုသတင်းတွေကြောင့်ထိတ်လန့်စိုးရိမ်မိတယ်လို့အခြေအနေတွေကိုလည်းစောင့်ကြည့်နေတဲ့အကြောင်းကုလသမဂ္ဂကပြောပါတယ
် In the capital of Rakhine State that is the town of Sitwe that town also remains concerning the situation in that town
Sitwe မြို့ပေါ်မှာလည်းစိုးရိမ်စရာအခြေအနေတွေဆက်ရှိနေပါတယ်အစားအသောက်တွေမလုံလောက်တဲ့သတင်းတွေသုံးဖို့ငွေမရှိတော့တာကုန်စည်တွေကုန်စည်နှုန်းတွေတက်နေတာတွေနဲ့ရေရှားပါပြီးယောဂါတွေဖြစ်ပွားနေတာလူသားချင်းစာနာမှုအကူအညီနဲ့မရှိမဖြစ်အကူအညီပေးလုပ်ငန်းတွေဆောင်ရွက်ဖို့မှာအတားအဆီးနှောက်ယှက်တွေနဲ့ကြုံတွေ့နေရတဲ့အကြောင်းမနေ့ကကုလသမဂ္ဂဌာနချုပ်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရဲ့ပြောခွင့်ရဖြစ်တဲ့စတီဖန်ဒူဂျာရက်ကပြောဆိုသွားတာပါရခိုင်ပြည်နယ်တွင်အာရခတက်တော်ခေါ်လို့ AA အဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်နေချိန်မှာပဲဘူးတီတောင်နဲ့မောင်တော်မြို့နယ်တွေအတွင်းမှာလည်းအရက်သားတွေအိုးမဲ့အိမ်မဲ့နေအိမ်ဆွန့်ခွာနေရတဲ့အကြောင်းနေအိမ်တွေဖျက်ဆီးခံရတဲ့သတင်းတွေထွက်ပေါ်နေပြီးတော့ဒီအခြေအနေတွေပေါ်မှာလဲစိုးရိမ်တဲ့အကြောင်းကုလသမဂ္ဂကပြောပါတယ်တိုက်ပွဲတွေကြားရိုဟင်ဂျာမွတ်စလင်တွေရဲ့နေအိမ်တွေမိရှုခံရတဲ့ဆိုတဲ့သတင်းတွေလည်းထွက်နေပြီးတော့ AA အာရခတပ်တော်ကတော့ဘူတီတောင်မြို့သိမ်းတိုက်ပွဲမှာဒေသခံရိုဟင်ဂျာတွေတိုက်ခိုက်ခံရတာမောင်းထုတ်ခံရတာတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေမဟုတ်မမှန်ဘူးလို့ပြန်လည်ငင်းဆန်ထားပါတယ်ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဗော်ကာတက်စ်ကတော့လူတွေအစုလိုက်အပြုံလိုက်အသက်ခံရတဲ့အဖြစ်မျိုးတွေတကြော့ပြန်ပေါ်လာမှာကိုစိုးရင်ထိတ်လန့်မိတဲ့အကြောင်းပြီးခဲ့တဲ့ရက်ကကြေညာချက်ထုတ်ပြန်ထားပါတယ်။သက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့တိုက်ပွဲတွေရက်ဆိုင်ပြီးတော့လူသားချင်းစာနာမှုအကူအညီတွေအဟန့်အတားမရှိပေးနိုင်ရင်ခွင့်ပြုဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ဖိုဂရန်ဒီနဲ့အတူပူးတွဲကြေညာချက်ထုတ်ပြီးတော့တောင်းဆိုထားပါတယ်ရှင်။
တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာဒီနှစ်ဘဏ္ဍာနှစ်ပထမ3လပတ်မှာအမေရိကန်ဒေါ်လာ128တန်းကျော်ကျဆင်းသွားကြောင်းတရားဝင်ထုတ်ပြန်တဲ့ဂိတ်ကဏ္ဍတွေကဖော်ပြပါဗျ။ပြီးခဲ့တဲ့ဘဏ္ဍာနှစ်ကကုန်သွယ်မှုပမာဏ409တန်းကျော်ရှိရာကဒီနှစ်မှာတန်း280ကျော်သာရှိခဲ့ကြောင်းစစ်ကောင်စီကုသရေးဝန်ကြီးဌာနဂိတ်ကဏ္ဍတွေကိုကူးကပြီးတော့နိုင်ငံပိုင်သတင်းတွေမှာဖော်ပြခဲ့တာပါ။ တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးစခန်းတွေထဲကအဓိကစခန်းတွေဖြစ်တဲ့မူဆယ်လွယ်ကျင်တဲ့ချင်းရွှေဟော်ကိုမြောက်ပိုင်းညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုက်ပိုက်ပြီးတော့စစ်ကောင်စီဘက်ကနှစ်နိုင်ငံကုန်သွယ်ရေးအခြေအနေထုတ်ပြန်တာဖြစ်ပါတယ်နိုင်ငံနေသားမှာမူဆယ်လွယ်ကျဲကမ်ပိုက်တီချင်းရွှေဟော်ကျိုင်းတုံစတဲ့နေဆက်ဂိတ်တွေကနေကုန်စည်တွေအဓိကဖြတ်တန်းနေပြီးတော့ပြီးခဲ့တဲ့လပိုင်းတွေကစလို့ကုန်သွယ်ရေးဂိတ်တွေကိုကချင်လွတ်မြောက်ရေးတပ်မတော် KIA နဲ့ကိုကန်တပ်ဖွဲ့ MNDAA တို့ကထိန်းချုပ်လာခဲ့တာပါတရုတ်ရဲ့ဆစ်ဆက်ပေးမှုနဲ့အပြစ်ခတ်ရက်ဆဲပြီးတော့နယ်စပ်ဂိတ်တချို့ကိုပြန်ဖွင့်ခဲ့ပေမဲ့တနိုင်ငံနယ်စပ်ကုန်သွယ်ရေးလုပ်ငန်းတွေလည်းအပြစ်အဝပြန်လဲလဲပတ်နိုင်တာမျိုးမရှိသေးတဲ့အကြောင်းနယ်စပ်စီးပွားရေးလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်တရုတ်အစိုးရဘက်ကတော့အထူးသဖြင့်ယူနန်ပြည်နယ်နဲ့ဆက်ဆက်နေတဲ့နယ်စပ်ဂိတ်တွေပုံမှန်ပြန်ဖွင့်နိုင်ရင်းနဲ့နယ်စပ်တည်ငြိမ်ရေးအတွက်စစ်ကောင်စီနဲ့တိုင်းရင်းသားအဖွဲ့တွေကိုဖိအားပေးပြောဆိုနေပါတယ်ရှင်
ဒီသတင်းပတ်ကုံမှာချင်းပါမယ်တောင်ကိုရီးယားဂျပန်နဲ့တရုတ်နိုင်ငံတို့ပါဝင်တဲ့သုံးနိုင်ငံထိပ်သီးဆွေးနွေးပွဲကနေတဆင့်အမေရိကန်ရဲ့မိတ်ဖက်နိုင်ငံတွေဖြစ်တဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ဟာတရုတ်နဲ့ဆက်ဆံရေးကိုစီမံခန့်ခွဲနိုင်မှုမျှော်လင့်ကြောင်းဆွေးနွေးပွဲမတိုင်ခင်မှာအမေရိကန်ဘက်ကပြောပါရယ်ကိုယ်နိုင်ငံရဲ့ပြည်သူတွေရဲ့အကျိုးစီးပွားအတွက်အချုပ်အခြာအာဏာပိုင်နဲ့ဆုံးဖြတ်ချက်ကိုချနိုင်တဲ့နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးစားရပါတယ်လို့နိုင်ငံခြားရေးဌာနကပြောရေးဆိုခွင့်ရှိသူကပြောပါရယ်အမေရိကန်နိုင်ငံအနေနဲ့လည်းတရုတ်နဲ့ဆက်ဆံရေးကိုတာဝန်တိတိနဲ့စီမံခန့်ခွဲနိုင်မှုပြင်ဆင်နေတယ်လို့မိတ်ဖက်နိုင်ငံတွေကလည်းဒီလိုလှုပ်ဆောင်နေမှာဖြစ်တယ်လို့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူက VOE ကိုပြောပါရယ်အခုလုံမဲ့သုံးနိုင်ငံထိပ်သီးဆွေးနွေးပွဲဟာအမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့တင်းမာနေချိန်မှာပြုလုပ်တာဖြစ်တယ်လို့တရုတ်နဲ့ရုရှားတို့ကြားခစ်တဲ့မိဖက်ဆက်ဆံရေးဖြစ်ထူထောင်ရင်သဘောတူညီမှုတွေပြုလုပ်ခဲ့ပြီးချိန်မှာလည်းတိုက်ဆိုင်နေပါဗျ။အရှိအာရှသုံးနိုင်ငံဒီထိပ်သီးအစည်းအဝေးကိုမေလ26ရက်ကနေ28ရက်နေ့ထိကျင်းပရန်မျှော်လင့်ထားပေမဲ့တရံဝင်ရက်စွဲကိုတော့ထုတ်ပြန်ကြေညာခြင်းတော့မရှိသေးပါဘူးရှင်
။ထိုင်ဝမ်မှာအငင်းပွားမှုတွေရှိနေတဲ့ဥပဒေမူကြမ်းတချို့အတည်ပြုနိုင်ရေးအတိုက်အခံကွန်မန်ဒန်ပါတီ KMT နဲ့ထိုင်ဝမ်ပြည်သူပါတီ TPP တို့ကစ조사နေတာကိုမကျေနပ်ကြတဲ့ထောင်းနဲ့ချီတဲ့ထိုင်ဝမ်သားတွေဒီကနေ့လွှတ်တော်ရှင်မှာစူဝေးကန့်ကွက်ဆန္ဒပြကြတာပါအစိုးရကိုလွှတ်တော်ကပို့ပြီးတော့ကြီးကြပ်ထိန်းချုပ်နိုင်ရင်ရည်ရွယ်တဲ့ဥပဒေကြမ်းတွေအတည်ပြုနိုင်ဖို့မှာလိုအပ်တဲ့လွှတ်တော်နေရာအများစုကိုဒီအတိုက်အခံပါတီနှစ်ခုပေါင်းပြီးတော့အလုံးလောက်ရထားတာဖြစ်ပါတယ်အစိုးပြုမူကြမ်းတွေထဲကတခုကတော့လွှတ်တော်ကိုမချေမငံလုပ်တဲ့အစိုးရအရာရှိတွေကိုအပြစ်ပေးဖို့မူကြမ်းလဲပါဝင်ပါတယ်။ဒီကနေ့ဆန္ဒပြသူတွေကတော့ဒီလိုမူကြမ်းတွေကိုလွှတ်တော်ကိုယ်စားလှယ်တွေကတခုချင်းသေချာပြန်လဲတုံ့သက်ပြီးတော့ပယ်ချဖို့တောင်းဆိုနေကြတာပါ။အတိုက်ခံနိုင်ငံရေးပါတီတွေဟာတရုတ်အစိုးရနဲ့ပေါင်းပြီးတော့ထိုင်ဝမ်မှာဒီမိုကရေစီချုပ်ငြိမ်းအောင်လုပ်နေတာလို့ဆန္ဒပြသူတွေကပြောပါတယ်။ထိုင်ဝမ်မှာမနစ်မေလ20ရက်နေ့ကပဲသမ္မတအစ်လိုက်ချင်းတဲ့ကျန်းသစ္စာကျိန်းဆိုလိုက်တာပါရှင်။နောက်ဆုံးရသတင်းတွေကိုမက်ခလင်းနဲ့အတူကျွန်မလေးမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေသတင်းကိုဆက်ပြီးတော့ပြောပြပေးကြပါမယ်စစ်ကောင်စီနဲ့ကချင်လွတ်မြောက်ရေးတပ် KIA ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်မှာလက်နက်ကြီးကြီးထိမှန်ပြီးတော့ရွာသား6ဦးသေဆုံးပြီးတော့အများအပြားဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်တိုက်ပွဲတွေကြောင့်လုံခြုံရေးစိုးရိမ်နေတဲ့ဒေသခံတွေလည်းဘေးလွတ်ရာကိုတိမ်းရှောင်နေကြရတာပါကချင်ပြည်နယ်ကစစ်ရေးတင်းမာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်
ကချင်ပြည်နယ်ဝိုင်းမော်မြို့မှာပြီးခဲ့တဲ့စနေနေ့ကစတင်ပြီးတိုက်ပွဲတွေတကြောပြန်ပြင်းထန်ခဲ့ပါတယ်။ပြီးခဲ့တဲ့3ရက်အတွင်း KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာလိုင်းစာနဲ့ဝိုင်းမော်အကြားကစစ်ကောင်စီတပ်စခန်း10ခုထဲမှနည်းကိုသိမ်းယူခဲ့တယ်လို့တနင်္လာနေ့ကတော့ရွှေညောင်မင်းအခြေစိုက်ခမာယာ311တပ်စခန်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မြစ်ကြီးနားအခြေစိုက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့ဝိုင်းမော်အခြေစိုက်ခလာယာ58ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခဲ့တာလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်။တနင်္လာနေ့မွန်းလွဲပိုင်းမှာတော့ခတ်ချိုရွာအတွင်းလက်နက်ကြီးကြားရောက်ပေါက်ကွဲတာကြောင့်လူ6ယောက်သေဆုံးခဲ့ကြောင်းဝိုင်းမော်ဒေသခံတဦးကပြောပါတယ်
။ခတ်ချိုဘက်အတေးကြောက်ရှိတယ်။ဟိုမနေ့ကဒီသူ6ယောက်လက်နက်ကြီးကြားပြီးတော့6ယောက်တေးတယ်။ခိုက်တန်ရာလည်းရှိတယ်လို့ကြားတယ်ဒါပေမဲ့အဲ့ဒါစီးရင်တော့မသိဘူး။ဒါပေမဲ့တေးတဲ့ဟာတော့ တ
ော့လည်းကြီးပြစ်ခတ်တာနဲ့တိုက်ပွဲတွေဖြစ်မှာကိုစိုးရင်တာကြောင့်ဝိုင်းမော်မြို့ကန်တွေအပြင်အနီးအနားကျေးရွာကလူတွေပါဝိုင်းမော်မြို့မြောက်ဘက်နောင်ချင်းရွာဘက်ကိုတိမ်းရှောင်ခဲ့ကြောင်းဝိုင်းမော်ဒေသခံကဆက်ပြောပါတယ်
အခုဒီဝိုင်းမော်ဘက်ဆန်ကမြို့တွင်းသူပြန်ပတ်ဝန်းကျင်ကလူတွေကနောင်ချင်းဘက်နေရာရှိတာရညာနေပြီကားတွေဆန်ကျယ်လူသားတွေပစ္စည်းတွေနဲ့ဟိုလမ်းမှာအပြည့်ကိုသွားနေကြတယ်လူတွေတော့များတယ်ကြာကျွန်တော်ဆင်းနေတမျိုးလုံးတော့ထွက်ပြေးလာကြတဲ့ပုံစံပစ္စည်းတွေတိမ်နေကြတယ်ဟာမနည်းရနေပိုင်းတော့အများကြီးပဲပြီးတော့အခုဒီနေ့ကျဲအများကြီ
းတခြားဝိုင်းမော်ဒေသခံတူကလည်းဝိုင်းမော်မြို့အတွင်းလက်နေကြီးကြောက်တာတွေရှိခဲ့ကြောင်းနဲ့တက်ကြီးရွယ်ဦးနဲ့ကလေးငယ်တွေကိုဘေးလွရာပို့ဆောင်ပေးခဲ့ကြောင်းပြောပါတယ်
။ကျွန်တော်တို့မိုင်းသားမှာတော့ညကမလုံးကြတယ်။ချန်တင်းကြိုင်းမှာတလုံးတော့လေကိုင်းကမ်းမှာတလုံးပေါ့လူမရှိတဲ့နေရာတော့ကြတာပေါ့ခရကယ်လို့ပေါ့။နောက်ဘုံတက်တော့ဖတ်ချူပေါ့နော်အဲ့ဒါတော့ဟိုကြတာလေတခါလေကြတော့မိသားစုလိုက်ပေါ့ပါသွားရောအဲ့မှာဆုံးလို့ခြေသွားတယ်လို့ပြောတယ်။အဲဒါကဘုသူကြီးရှိသည်ရန်တန်ကြီးပြတော်မထိုင်တဲ့အာရီယာချိကုန်လာလေခြေပုံလာလေကျွန်တော်တို့စဉ်းစားနေတော့နေရတာပေါ့ဆရာကြီး။ဆောင်းနေလို့ဆောင်းနေတဲ့ဒီနေ့အတက်ကြီးတဲ့ဘူဖားကြီးကတော့နည်းနည်းလုံထုံတဲ့နေရာကနှောင်းချင်းကဘာလို့မှပို့ထားတယ်
။ဝိုင်းမော်မျိုးအနီးအနားကျေးရွာကပြည်သူတချို့ကတော့မြစ်ကြီးနားနဲ့တခြားကျေးရွာတွေဘက်ကိုတိမ်းရှောင်တာလည်းရှိကြောင်းပြောပါတယ်။ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာမြစ်ကြီးနားဗမော်ကားလမ်းကဝိုင်းမော်နဲ့နှမိုင်ကျော်အကွာမှာရှိတဲ့ခါရှိရွာအပြင်ဝိုင်းမော်ကံပိုက်တီလန်းကဝူယန်နဲ့ဝါရှောင်ရွာအကြားမှာရောက်ရှိနေကြောင်းလည်းဒေသခံတွေကပြောပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီကနေ့ဝိုင်းမော်မြို့နယ်ရွှေညောင်မင်းအခြေစိုက်ခမရ31မှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးကိုအ धिक အသုံးပြုတိုက်ခိုက်နေကြောင်းပြောပါတယ်
။ဝိုင်းမော်ဘက်ကရွှေညောင်မင်းပတ်ဝန်းကျင်ကျွန်မတိုက်ပွဲဆက်ရှိတယ်လို့ပဲကြားရတယ်ခင်ဗျအဓိကတော့လေကြောင်းနဲ့လက်နေချင်းနဲ့အစ်စ်နဲ့တိုက်ပွဲကတော့ဒီအဖြစ်တယ်လို့ပြောကြတယ်ဟိုခန့်တင်တဲ့နေသားတော့တော့မရှိသေးပါဘူ
းကချင်ပြည်နယ်ကစီရေးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးတနင်္လာနေ့နေ့လယ်တနာရီကျော်မှာတော့မြစ်ကြီးနားမြို့နယ်တာလောကြီးဘက်မှာလဲတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာရှိခဲ့ကြောင်းဒီတိုက်ခိုက်မှုဟာရဲစခန်းနဲ့ပြည်သူစစ်ခန်းတွေဘက်မှဖြစ်ကြောင်းတာလောကြီးဒေသခံတဦးကပြောပါတယ်ဒေသတွင်းသတင်းမီဒီယာတချို့မှာတော့မြစ်ကြီးနားမြို့နယ်ဖရော်ဂျီဝါဘက်ကလည်းလေကြောင်းပစ်ခတ်တိုက်ခိုက်တာနှစ်ရက်ရှိနေပြီဖြစ်ကြောင်းဖော်ပြထားပါတယ်ဒီလမေ18ရက်နေ့ကမြစ်ကြီးနားအခြေစိုက်နန်းပေါင်လေတပ်စခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီဘက်ကလည်းပြန်လည်ပစ်ခတ်ခဲ့ကြပြီးပမ္မတိရက်ွက်အတွင်းမှာလက်နက်ကြီးကြီးကြောက်တာကြောင့်အရသာ3ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းလည်းဒေသခံတွေကပြောပါတယ်ခင်ဗျာ
ကချင်ပြည်နယ်ဘက်ကစီးရဲတင်မာမှုနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုခုခင်မောင်စိုးမင်းကပြောပြပေးခဲ့တာပါ VOE ရဲ့မြန်မာဘာသာသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ည10:00နာရီဒီတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုမတင်ဆက်ပေးခင်မှာကရင်နီဘက်ကအခြေအနေကရောဘယ်လိုရှိပါသလဲကြည့်ကြရအောင်ပါဂရင်းနီဒေတာမှာစစ်ကောင်စီနဲ့တိုက်ပွဲတွေနှင်းစင်ရက်ဆက်ဆိုးသလိုဖြစ်ပွားနေတယ်လို့ဒေတာခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်တိုက်ပွဲတွေကြောင့်ကျေးရွာသားအများအပြားနေရွှန့်ခွာတိမ်းရှောင်နေရတယ်လို့လဲဒေသခံတွေကပြောပါတယ်ဂရင်းနီဒေတာစီရေးတင်မမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရေကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့မတ်ဆူမွန်ကပြောပြပေးပါမယ်ရှင
်ကယားပြည်နယ်ဒေတာအခေါ်ကရင်နီဒေတာဘက်မှာဒီရက်ပိုင်းနေ့အတွင်းစစ်ကောင်စီတပ်နဲ့ဒေတာခံတော်လိုင်းရေးတပ်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဘ ਹੁ ပြန်ကြားရေးတာဝန်ရှိသူတာအေဆိုကပြောပါတယ်စစ်ကောင်စီစစ်ကြောင်းနဲ့ကရင်နီဒေသမှာတိုက်ပွဲတွေကနေ့စဉ်ဆိုသလိုဖြစ်ပွားနေတာလို့သူကပြောပြပါတယ
်စစ်ကောင်စီ threat တွေကတော့ဒီစီဆိုင်ဘက်ကနေပြီးတော့မှလယ်လင်းလေးမြို့ဘက်ကိုစစ်ကြောင်းထိုးလာတာရှိတယ်အဲ့တော့အဲ့ဒီလယ်လင်းလေးမြို့နဲ့အနီးတစ်ဝိုက်မှာတော့ဟိုနှစ်ဖက်တိုက်ပွဲတိုက်ပွဲဖြစ်ခဲ့တယ်ပေါ့နော်ဒီအပိုင်းအဲ့တော့မြို့ထဲမှာလည်းဒါစစ်ကောင်စီရဲ့လှုပ်ရှားစစ်ကြောင်းနဲ့ရှိတယ်မြို့ပေါ်ရက်ွက်တွေရောနောက်ပြီးတော့ဒီလက်ကောက်ဆက်မှုဆောင် နဲ့အနီးပတ်ဝန်းကျင်မှာစစ်ကောင်စီကနေပြီးတော့မှစစ်ကြောင်းလှောက်ရှာထားရရှိရပေါ့နော်ဆိုတော့ဟိုနှစ်ဖက်ထိတွေ့တိုက်ပွဲတွေကတော့နှိမ့်စင်နေအများဖြစ်နေပါတယ်ပေါ့နော
်ဒီလိုမျိုးတိုက်ပွဲတွေကြမှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့ဒေသခံပြည်သူတွေရဲ့နေအိမ်တွေထိခိုက်ပျက်စီးရပါတယ်လို့လည်းဒေသခံတွေကပြောပါတယ်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်လုံခြုံရေးစိုးရင်ရတဲ့အတွက်ရွာသူရွာသားထောင်နဲ့ချီပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းဒေသခံတဦးက VOA ကိုပြောပြပါတယ်
ဒီဘက်နေဆက်ရလွတ်တဲ့နေရာတို့တောင်ကြတာပေါ့ဟိုအရင်၃၀မျိုးလို့ဆေးချောင်းစကန်နေပါသေးတော့ဟိုမရှိတော့ဘူးပေါ့ဒီဘက်ကဟိုဒါလို့တောင်ကြီးလို့ညော်ဆီတို့အပတ်မှာသွားရတော့အိမ်ငန်းနေကြတာတွေရောရှိတာဒီကရာဆက်ကတော့လုံးလုံးတော်လို့လုံးစုံမှုမရှိသေးဘူးနော်အခုကစီဆိုင်ညနေဒီကရာဆက်ကိုသွားတဲ့တကြောလုံးကတော့ဟိုကဖြစ်နေတာဟိုနောက်ဆက်လိုက်နေတယ်လို့ဆိုဖြစ်နေတာပေါ့အဒီကတော့အဲ့ဒီလိုလေးစီဆိုင်မှာလည်းတော့ဖြစ်တယ်ပေါ့
ကယားပြည်နယ်ဒေသအခေါ်ကယင်းဒီဒေသကလက်တလောတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကယားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရသေးသလိုစစ်ကောင်စီဘက်ကလည်းသုံးတရာသတင်းထုတ်ပြန်တာမရှိသေးပါဘူးကယင်းဒီနယ်ထဲမှာထိုးစစ်ဆင်လှုပ်ရှားမှုတွေရှိနေတာမို့လို့အခုအချိန်ထိတိုက်ပွဲတည်ငြိမ်သွားတာမျိုးမရှိသေးပါဘူးနေရအဆုံပြတ်နှံ့လာတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာအသက်ဘေးလွတ်ကင်းတဲ့ဒေသတွေစီကိုတနည်းအားဖြင့်တနည်းအားမကြာခဏပြောင်းရွှေ့နေထိုင်ကြရပါတယ်။ဒီလိုမျိုးပြောင်းရွှေ့နေထိုင်ကြရတဲ့အချိန်မှာလဲယာယီတဲလေးတွေထိုးဖို့ပစ္စည်းတွေမတင်နိုင်မဲနဲ့တိုက်ပွဲဖြစ်လာတဲ့ဆိုရင်ချက်ချင်းဆိုသလိုပြေးလွှာတိမ်းရှောင်ကြရတာကြောင့်ဒေသခံတွေရဲ့နေထိုင်စားသောက်ရေးလိုအပ်ချက်ကအများနဲ့အခက်အခဲတွေကြုံနေရပါတယ်လို့ကယင်းနီလူခွင့်ရေးတီထောင်သူကိုပညာကပြောပါတယ်။
ကျွန်တော်ပြည်နယ်လိုင်လင်းလေးမြို့ပေါ့နော်ထဲကစစ်တပ်တွေကအလုံးကြီးနဲ့ထထိုးလာတာရှိတယ်ပေါ့နော်အဲ့ဒီမှာရတိုင်းကြီးပါတပ်ပွဲဖြစ်တယ်နောက်ပြီးတော့မှလူထုတွေလည်းထရှောင်းတာရှိတယ်ပေါ့နော်ကျွန်တော်ဒီတလားလူစုအနည်းဆုံး1500ပေါ့နော်ဆိုထပ်ပြီးတော့မှဒီကျွန်တော်ပြည်နယ်ထဲကိုပြန်ရွှေ့လာတော့ပေါ့နော်ဒီစီဆိုင်လို့ရေဖြူကနေဆင်းပေါ့နော်ဆိုရင်ဒီဘက်ကကျွန်တော်ပြည်နယ်မှာတိုက်ပွဲကတော့ဒီနယ်ဝေဒနယ်မှာဆက်ဖြစ်နေထိုးစစ်တွေပုံမှန်ရှိနေတယ်အဲစစ်ဆောင်တွေကဟိုရွှေဒီရွှေရှိတယ်ပေါ့နော်အဲ့တော့စစ်ဆောင်တွေကိုရွှေဒီရွှေချင်းရပါနဲ့တွားထတူလဲဆိုတော့လိုအပ်ချက်တွေအတက်ပြန်ဖြစ်စွာလို့ပေါ့နော်အဲ့တော့စစ်ဆောင်တွေရောက်လာပြီဆိုတော့ကျွန်တော်အမိုးကားတွေစားတောက်တွေအတက်ပြန်ပြရတယ်စစ်ဆောင်ကအတက်တော့မဟုတ်နေမှာသူကနှစ်ချိန်သုံးချိန်ရွှေရွှေပေါ့နော်အဲ့ဒီဟာလဲကျွန်တော်တို့တွေကစာဝတ်နေရေးခဲခဲတွေနောက်စီဝါလိုအပ်ချက်တွေကတော့ဟိုဆင်းမြင့်နေတယ်ပေါ့နော်
စီရေးပြင်းထန်နေတဲ့ကယင်းဒီဒေသမှာလမ်းမန်းဆက်သွယ်ရေးကလည်းခက်ခဲအလုတ်ကင်ရှားပါမှုတွေနဲ့ရင်ဆိုင်နေရပြီးတော့စားနပ်ရိက္ခာခက်ခဲကြတဲ့ကျန်းမာရေးစောင့်ရှောက်မှုအားနည်းချက်တွေရှိနေပါတယ်လို့စစ်ဆောင်တွေနဲ့စစ်ဆောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစီရေးပြည်ပခါတွေနဲ့နယ်မြေမလုံခြုံမှုတွေကြောင့်ကယင်းဒီဒေသအပါအဝင်နိုင်ငံတစ်ဝက်မှာအိုးအိမ်စွန့်ခွာထွက်ပြေးတိမ်းရှောင်နေရသူပြည်သူပေါင်းနှစ်ဒသမ6သန်းနီးပါးရှိလာပြီလို့ကုလသမဂ္ဂကခန့်မှန်းထားပါတယ်ရှင်
။ကရီနီဒေတာဘက်ကစီရေးအခြေအနေရဲ့နောက်ဆုံးရသတင်းပေးပို့ချက်ကိုတော့မဆူမိုကပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းဆက်ပြောပြပေးကြပါမယ်။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အခြေဆိုင်တပ်စခန်းတစ်ခုကိုကရင်မျိုးသားအစည်းအရုံး GNU တပ်ဖွဲ့တွေနဲ့ကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်လိုက်ကြောင်းဒေတာကန်ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတယောက်ကပြောပါရယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်50နီးပါးလက်နက်ချခဲ့တယ်လို့လည်းဆိုပါရယ်။ကရင်ပြည်နယ်ဘက်ကစီးရီးတင်မာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါရယ်ရှင်
။ကရင်မျိုးသားအစည်းအရုံးတပ်မ6ထိန်းချုပ်နယ်မြေကော့ဂရိတ်မြို့နယ်ထဲမှာရှိတဲ့ဖူးချင်းမှုတပ်စခန်းကို KNLA PDF ပူးပေါင်းတပ်တွေကပြီးခဲ့တဲ့ရက်ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးဒူးရင်မှုအဆင့်အပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်48ဦးမေလ19ရက်နေ့ကကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA PDF ပူးပေါင်းတပ်ထံလက်နက်ချအညံ့ခံခဲ့တာဖြစ်ကြောင်းပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ်
။အပူကြီးမှုဟုတ်ကဲ့အဲ့ဒါကိုတော့ဝိုင်းဝန်းကျွန်တော်တို့ KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့ရအချင်းတော်ကြာပြီပေါ့နော်။ဝိုင်းဝန်းပြေးဆိုထားတာကြာပြီ။အဲ့ဒါရေးခါပြက်လိုက်တာရောနောက်တစ်ခါသူတို့ဘက်ကအညံ့ခံခဲ့တာပေါ့နော်။အခုဒီနေ့ဆိုလို့ရှိရင်အဲ့ဒါဒီတဲ့မျိုးရအောင်အပေါင်းဝင်ပေါ့အလုံး40ကျော်သူတို့လက်နက်ချများခံတာပေါ့ကျန်တဲ့လူတွေထွက်ပြေးတာတို့ခိုင်းပဲရောက်သွားတာတို့အဲ့လိုမျိုးတွေရှိတယ်ခင်ဗျာအဲ့မှာစိတ်ဆုံးတာတို့အလောင်းကစခန်းတစ်ပြေးနေချိန်မှာအလောင်းငယ်ဆယ်ကျော်ပြေးတယ်လေ
စခန်းကနေထွက်ပြေးသွားခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်30ကျော်ကတော့ထွက်ပြေးသွားရလမ်းတစ်လျှောက်မှာကိုဝင်ဆောင်အမျိုးသမီးတဦးပါဝင်ဒေသခံအရက်သား4ဦးကိုတပ်ဖြတ်သွားခဲ့တယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်စိုက်တုံမြို့နယ်အခြေဆိုင်စစ်ကောင်စီဗျူဟာကုန်းစခန်းကိုပြီးခဲ့တဲ့မတ်လ14ရက်နေ့က KNLA PDF ပူးပေါင်းတပ်ဖွဲ့တွေက အပီးတိုင်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်ဗျူဟာမှုပါဝင်စစ်ကောင်စီတပ်ဖွဲ့ဝင်66ဦးလက်နက်ချအညံ့ခံခဲ့တာတွေလည်းရှိခဲ့ပါတယ်။ကြိုက်တုံဗျူဟာကြာပြီးတဲ့နောက်မှာတော့စစ်ကောင်စီရဲ့ဖူးချစ်မှုတပ်စခန်းဟာတခုတည်းသာကျန်တော့ပြီးဝိုင်းဝန်းပိတ်ဆို့ခံထားရတာပါ။အခုအခါမှာတော့စစ်ကောင်စီတပ်သားတွေရိတ်ခါပြက်လက်မှုတွေဖြစ်ပြီးခုခံနိုင်မှုတွေမရှိတော့တာကြောင့်ဒီစခန်းကိုသိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်။
အဲကောင်းလေးမြင့်နဲ့တက်မှ6ထဲမှာပဲဒီကျိတ်တုံနဲ့မလန်းမကန်ပေါ့နော်ကျိတ်တုံကိုထောက်ပပေးနေတယ်ဟိုကျိတ်တုံပြူဟာကြောက်သွားတော့သူ့ကိုဝိုင်းဝန်းပိတ်ဆို့ထားတယ်လေကျိတ်တုံပြူဟာကိုကျွန်တော်မတ်လလောက်ပဲပေးလိုက်တဲ့ခါကျတော့ဒီကစားကိုကျွန်တော်ပိတ်ဆို့ထားတာပိတ်ဆို့ထားတော့အခုတော့သူတို့ဟိုလည်းလည်းချာအများခံတယ်ချက်ပြီးရတာလည်းချက်ပြီးရပါဘူးဟုတ်ကဲ့
ဒီစခန်းဟာ1998ခုနှစ်ကတည်းကလာရောက်အခြေချတက်ဆွဲထားတဲ့တက်စခန်းဖြစ်ပြီးလက်တလောမှာအင်အား100ဝန်းကျင်လောက်ပဲရှိတဲ့တက်စခန်းဖြစ်ပါတယ်။အခုတက်ကြည့်တော့ဖူးချင်းမှုတက်စခန်းကတက်သားတွေဟာထိုင်းဘက်ကိုအလုံးအေးနဲ့ထွက်ပြေးလာတာတော့မရှိသေးပါဘူး။ဒီစခန်းကဒူရင်မှုအပါဝင်လူအင်အား40ကျော်လက်နက်ချသွားတာနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။အခုဆိုရင်ကော့ဂရိတ်မြို့နယ်တဲကရေတလျှောက်စခန်း၊မေတ္ရိုခီစခန်းနဲ့ကွေးလောင်းတိုင်စခန်းတွေကိုလည်းKNLPD ရဲ့ပူးပေါင်းချက်တွေကတိုက်ခိုက်သိမ်းပိုက်ထားပါတယ်ရှင်
။ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အခြေစိုက်စစ်ကောင်စီတပ်စခန်းကို KNU နဲ့ပူးပေါင်းတပ်တွေသိမ်းပိုက်လိုက်တဲ့သတင်းမှအေးမာကပြောပြပေးခဲ့တာပါ။ရှင်ကုန်ကပေးပို့တဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတစ်ခုကိုတင်ဆက်ပေးပါမယ်။အီရန်သမ္မတအီဘရာဟင်ရိုင်အီစီနဲ့နိုင်ငံခြားရေးဝန်ကြီးဟူစိန်အက်မာအဗ်ဒါလီယန်တို့ရဟတ်ရင်ပြတ်ကျကွယ်လွန်တာနဲ့ပတ်သက်ပြီးတော့နိုင်ငံတကာခေါင်းဆောင်တွေကဝန်ထမ်းကြောင်ပြောဆိုပါတယ်။ပါကစ္စတန်၊ရုရှားနဲ့လက်ဘနွန်ခေါင်းဆောင်တွေကရိုင်အီစီပေါ်လေးစားဖွယ်ရာခေါင်းဆောင်တို့အဖြစ်အသိအမှတ်ပြုထားပေမဲ့အမေရိကန်ပြည်ထောင်စုကတော့သူ့ရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားတာပါ။ Congress လွှတ်တော်ဆိုင်ရာ VOA သတင်းတောက် Catherine Gibson ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးမှာဖြစ်ပါရဲ့ရှင်။
အီရန်သမ္မတအီဘရာဟင်ရိုင်ဇီနဲ့နိုင်ငံခြားရေးဝန်ကြီးဟူစိန်အမ်မာအဗ်ဒါလီယန်တို့တနင်္ဂနွေနေ့ကရဟတ်ရင်ပြတ်ကျပြီးတော့ကွယ်လွန်သွားတာကြောင့်အီရန်မှာ9ရက်ကြာဝန်ထမ်းချင်းအထိမ်းအမှတ်ရဖြစ်သတ်မှတ်ထားပါတယ်။အမေရိကန်ပြည်ထောင်စုကတော့အခုလိုတည်ဆုံမှုအတွက်ဝန်ထမ်းချောင်းတရားဝင်ပြောကြားထားပေမဲ့1988ခုနှစ်ကနိုင်ငံရေးကျင်းသားတွေကိုဥပဒေမဲ့တပ်ဖြတ်တာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေအတွက်ပြစ်တင်ဝေဖန်ထားပါတယ
်။any loss of life
လူသက်တွေတိတ်ဆုံးတဲ့အတွက်ဝန်းနေရပါတယ်။ရဟန်းပြတ်ကျပြီးကွယ်လွန်တာကိုလည်းမတွေ့လိုပါဘူး။ဒါပေမဲ့လည်းတရားသူကြီးတာဝန်ထမ်းဆောင်စင်မှာရောသမ္မတတာဝန်ယူထားစင်မှာပါကျူးလွန်ခဲ့တဲ့သူ့လောက်ရက်တွေကတော့ပျောက်ပြတ်သွားမှာမဟုတ်ပါဘူး
။အီရန်ဒုသမ္မတမိုဟာမက်မုခ်ဘာဟာအခုအခါယာယီသမ္မတအဖြစ်တာဝန်ယူထားပါတယ်။အခုလိုထိတ်တန့်ကောင်းဆောင်တွေကွယ်လွန်သွားတာကြောင့်နိုင်ငံတွင်းမငြိမ်မသက်ဖြစ်စရာအကြောင်းမရှိဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့လေကိပရောက်အီရန်တွေကတော့ဒီအချိန်မှာအပြောင်းလဲတွေဖြစ်လာဖို့မျှော်လင့်နေပါတယ
်ဆာဂျင်ဆန္ဒပြကြတဲ့အီရန်လူထုအတွက်တော့တကယ်ကိုအားတက်စရာပါအတိုက်ခံတွေအတွက်ကြီးမားတဲ့ခြေလှမ်းတစ်ဆင့်တက်လှမ်းနိုင်လိုက်တာပ
ါရာယီစီတည်ဆုံးသွားတာကြောင့်အမေရိကန်အီရန်ဆက်ဆံရေးပြောင်းလဲမှာမဟုတ်ဘူးလို့သုံးသပ်သူတွေကထောက်ပြပါတယ်
in the context of Iran and Islam
Islam နိုင်ငံဖြစ်တဲ့အီရန်နဲ့အမေရိကန်ကြားမပြေလည်စရာအကြောင်းရင်းခံများပြားရှိပြီးအဲ့ဒီထဲမှာညှိနှိုင်းမရတဲ့ဆက်ဆံရေးလည်းရှိနေတာပါ။သူ့မှာလုံပိုင်ခွင့်အာဏာအားလုံးရှိမနေပါဘူး။ဆုံးဖြတ်လုံပိုင်ခွင့်အားလုံးကိုအီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီကပဲထိန်းချုပ်ထားတာပါ
။ကမ္ဘာခေါင်းဆောင်အချို့ကလည်းဝန်ထမ်းကြောင့်ပြောကြားကြပါတယ်
။ခစားတဲ့ဟယာတ်နခိုင်ဗ
န်ဒီကွဲပွေရမတော်တဆဖြစ်မှုကြောင့်စိတ်မကောင်းခြင်းကြီးစွာဖြစ်ရပါတယ်လို့တူရကီသမ္မတရီချစ်ဂျာယင်အာဒိုဝန်ကပြောသွားတာပါ။ပါကစ္စတန်မှာလည်းအောက်မေ့ဘွေရရဲ့အဖြစ်သတ်မှတ်ခဲ့ပါတယ်။
It is a very sad day.
Islam Taiwan to intern one year account ne ba. Turkey Pakistan ne Islam Taiwan a lo ji kwe one year ya ba de.
Russia tamara Vladimir Putin ye one year jaw mat tan lwa ko le Russia nai ngan pai yoe myin tan ja ga aku lo that set thau lwin ma de.
Russia kili jar admito.
Raisi ha thui chun that myet de nai ngan kama phit pi Russia ye mait swin zin tiao phit da ko Russia nai ngan a ni ne ati mat pyu tha da wa. Ain ni chin nai ngan sat san yi pu kaung mon law ne မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်နိုင်တဲ့အထီးလဲကြိုးပမ်းအားထုတ်ခဲ့သူလို့ပြောသွားတာပါတရုတ်နိုင်ငံသားရေးဝန်ကြီးဌာနကလည်းအခုလိုမှတ်ချက်ပြုပါတယ
်မူဖပေအောင်ကြည်ရင်ပြက
်ကမရရိုင်းစီဟာအီရန်လုံခြုံရေးတည်ငြိမ်ရေးနဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးချမ်းသာကျေးဝါးရေးအတွက်အမခန့်ပွဲရာဆွတ်ဆောင်ခဲ့သူပါတရုတ်နဲ့အီရန်ကြားမှာလည်းခိုင်မာတဲ့မဟာဗျူဟာမြောက်မိတ်ဖက်နိုင်ငံအဆင့်တက်လှမ်းနိုင်အောင်ကြိုးပမ်းအားထုတ်ခဲ့ပါတယ်
အီရန်သမ္မတသည့်ရွေးချယ်ဖို့ရက်ပေါင်း90အတွင်းအီရန်မှာရွေးကောက်ပွဲကျင်းပမှာပါခင်ဗျာ
။ကိုအောင်ပြောပြပေးခဲ့တာပါ။တော်တော်ရှင်တွေအနေနဲ့ view မြဝပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တခြင်းတောင်းခြင်းနဲ့ဆိုရဲကျွန်မစီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်ပါတယ်။မကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့အပတ်စဉ်ကလာတွေကိုနားဆင်ရဖို့ရှိပါတယ်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့လူမအပြာရောက်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်။ VOA သတင်းနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာနေ့စမှာတော်တာရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ22ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြ VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုတော့ည9:00ကနေ10:00အထိ American ပြည်ထောင်စု Washington DC မြို့တော်ကနေတက်ရဲ့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညတိုင်းတက်ဆက်ပေးနေကြဖြစ်တဲ့မြေကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်နဲ့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အရင်ဆုံးအပူတန်ကြောင့်မြန်မာစိုက်ပျိုးရေးလုပ်ငန်းထိခိုက်တဲ့အကြောင်းတက်ဆက်ပေးထားတဲ့မြေကြီးရောစာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီနှစ်2024ခုနှစ်ဟာအယ်နီညိုလို့ခေါ်တဲ့အပူချိန်ပြင်းထန်တဲ့နှစ်ဖြစ်တဲ့အတွက်မြန်မာနိုင်ငံအပါအဝင်အထူးသဖြင့်အာရှနိုင်ငံတော်တော်များများမှစိုက်ပျိုးရေးလုပ်ငန်းတွေကိုအနည်းနဲ့အများထိခိုက်လာနိုင်တယ်လို့ခန့်မှန်းထားကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းကမြေကြီးဩဇာအစီအစဉ်မှာစူးစီးတင်ဆက်ပေးထားပါတယ်ရှင်။
လီဟာအယ်နီညိုခေါ်အပူချိန်ပြင်းထန်တဲ့နှစ်ဖြစ်တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံအပါအဝင်အာရှနိုင်ငံတော်တော်များများမှစိုက်ပျိုးရေးလုပ်ငန်းတွေကိုအနည်းနဲ့အများထိခိုက်လာနိုင်ပါတယ် PMI ခေါ်သုတေသနနဲ့သတင်းအချက်အလက်အဖွဲ့ရဲ့မနစ်ကခန့်မှန်းချက်အရဆိုရင်အယ်နီညိုကြောင့်အာရှမှာမြန်မာကမ္ဘောဒီးယားနဲ့နီဘောနိုင်ငံတွေအ धिक ဆန်းစပါးအပါအဝင်စိုက်ပျိုးရေးမှာအထိနာနိုင်တယ်လို့မနစ်နှစ်ကုန်ပိုင်းကတွက်ချက်ခဲ့ပါတယ်ဒါအပြင် US National Oceanic and Atmospheric Administration American ပင်လယ်သမုဒ္ဒရာနဲ့လေထုစီမံတွက်ချက်ရေးဌာန NOAA ကအယ်နီညိုဖြစ်စဉ်တည်းကဒီနှစ်2024မှာဖြစ်ပေါ်လာနိုင်တဲ့အတွက်ကမ္ဘာဆန်အများဆုံးထွက်ရှိတဲ့အရှေ့တောင်အာရှမှာထိခိုက်မှုတွေရှိနိုင်တယ်လို့မနစ်နှစ်ကုန်ပိုင်းကတွက်ချက်ခဲ့ပါတယ်ဒါနဲ့ပတ်သက်ပြီးကုလသမဂ္ဂစိုက်ပျိုးရေးနဲ့စားနပ်ရိက္ခာအဖွဲ့ FAO ကလည်းအယ်နီညိုဖြစ်စဉ်ကြောင့်စီးပွားရေးထိခိုက်ပြီးစားနပ်ရိက္ခာအခက်အခဲတွေပိုမိုကြုံတွေ့လာနိုင်တယ်လို့သတိပေးထားပါဗျ။မြန်မာနိုင်ငံမိုးလေဝသဌာနကတော့အခုမေလထဲမှာအာအနှဲငယ်ရှိတဲ့အယ်နီညိုဖြစ်စဉ်တည်းရရှိလာနိုင်တယ်ဆိုပြီးပြီးခဲ့တဲ့ AB လလေလောက်ကခန့်မှန်းချက်ကို website မှာပေါ်ပြထားပါဗျ။အယ်နီညိုခေါ်အပူချိန်ပြင်းထန်တဲ့အခြေအနေနဲ့ပတ်သက်ပြီးမြန်မာနိုင်ငံအလုံသမားများအဖွဲ့ချုပ် FTUB မှလယ်သမားရေးရာဆောင်ရွက်ခဲ့တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ
်အယ်နီညိုကြောင့်ပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေပေါ်တက်ရောက်မှုကိုပြောရမယ်ဆိုရင်ပထမဆုံးအနေနဲ့ကတော့အယ်နီညိုဆိုတာပင်လယ်သမုဒ္ဒရာထဲမှာရှိတဲ့ရေစီးကြောင်းကြီးတွေပြောင်းလဲမှုကြောင့်ဖြစ်လာတဲ့ရာသီဥတုဆိုင်ရာဖြစ်ရပ်တစ်ခုလို့ဆိုရမှာပါဒီရေစီးကြောင်းတွေကြောင့်ပင်လယ်ရေမျက်နှာပြင်အပူချိန်ကမြင့်တက်လာတယ်။အဲ့ဒါကနေတဆင့်သူနဲ့နီးတဲ့ဒေသတွေမှာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်လာစေတာပါ။သူသဖြင့်တော့မိုးရွာသွန်းမှုကိုထိခိုက်မှုဖြစ်စေတယ်ဖြစ်စေပါတယ်။ရေပုရတော့အများအားဖြင့်မိုးခေါင်မူးနေစေတတ်ပါတယ်။ဒါပေမဲ့တချို့နေရာတွေမှာတော့မိုးများစေတယ်လို့ဆိုပါတယ်။သို့တော့ရေပုရအားဖြင့်ပြောမယ်ဆိုရင်တော့မိုးခေါင်မူးနေမှုဖြစ်စေနိုင်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကစိုက်ပျိုးရေးပေါ်မှာမိကိုအားထားတဲ့နိုင်ငံစိုက်ပျိုးရေးမွေးမြူရေးရေရွက်လုပ်ငန်းတွေနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေမှာမိခိုနေရတဲ့မိသားစုလူကြီးများတဲ့နိုင်ငံတစ်ခုပါ။နောက်ပြီးကျွန်တော်တို့နိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းဆိုတာကလည်းရာသီဥတုကိုမှီပြီးတော့ဒီရာသီဥတုပေါ်ပဲမှီတည်လို့ရတာဆိုတော့ရာသီဥတုဖောက်ပြန်ရင်ဒီစိုက်ပျိုးမွေးမြူရေးလုပ်ငန်းတွေထိခိုက်စေနိုင်ပါတယ်။ဒါကတော့ဖြစ်မလွဲမသွေဖြစ်လာနိုင်တဲ့ကိစ္စတွေပါ။မိုးရွာသွန်းမိုးရွာသွန်းမှုနည်းတယ်ဆိုလို့ရှိရင်ဆယ်ဒီအပါဝင်ရေရရှိမှုညွန်နေသွားနိုင်တယ်လို့စိုက်ပျိုးရေးနဲ့ပတ်သက်တဲ့အဖြစ်ပိုးမွှားတွေပိုလာတာလည်းဖြစ်စေနိုင်ပါတယ်အပူချိန်တက်လာနိုင်ပါတယ် ဒီတော့စိုက်ပျိုးရေးလုပ်ငန်းသာမကရေရွက်လုပ်ငန်း၊မွေးမြူရေးလုပ်ငန်း၊ပစ်တောလုပ်ငန်းတွေကိုလည်းကြီးကြီးစီနိုင်တာဖြစ်ပါတယ်။တောင်သူတွေအနေနဲ့တော့သဘာဝရာသီဥတုဒီလိုဖောက်ပြန်ပြောင်းလဲမှုကိုတားဆီးဖို့ဆိုတာမလွယ်ပါဘူး။ဒါကတကဘာလုံးနဲ့ချီပြီးသက်ဆိုင်တဲ့ကိစ္စပါ။ဒါပေမဲ့ဒီလိုဖြစ်ရကြောင်ဒီလိုမျိုးဖြစ်လာဒီလိုမျိုးဖြစ်ရတဲ့ကြောင့်ဖြစ်လာတဲ့တက်ရောက်မှုဆူကျူးတွေကိုတော့တတ်နိုင်သလောက်ထိခိုက်မှုတတ်တာအောင်ဆောင်ရွက်နိုင်ကြဖို့လိုပါလိမ့်မယ်။ဥပမာအားဖြင့်ရေရရှိဖို့ဆေးရည်တူလောင်မှုတွေသတင်းအချက်လက်မှန်မှန်ကန်ကန်ရရှိနိုင်တာတွေခြံဝေပေးနိုင်တာတွေဥသက်ဆေးဝါးနဲ့ဤပညာဖြည့်ဆည်းပေးတာစိုက်ပျိုးပျက်စီးတာတွေကိုပြန်လည်အစားထိုးပေးနိုင်ဖို့နောက်ဆက်တွဲလူမှုစောင့်ရှောက်တာတွေစတာတွေကိုသက်ဆိုင်ရာဝန်ကြီးဌာနအလိုက်ကစိုက်ပျိုးတောင်သူများနဲ့ဒေသတွင်းဆိုင်ရာအဖွဲ့အစည်းတွေအပါအဝင်ထိဆက်ဆောင်ရွက်နိုင်လို့ရှိရင်ကြိုတင်ကာကွယ်မှုလုပ်နိုင်ရင်ထိခိုက်ပျက်စီးတဲ့တက်ရောက်မှုကိုနေပါရော့ကျစေနိုင်ပါလိမ့်မယ
်။အဲဒီလိုအယ်နီညိုခေါ်အပူချိန်ပြင်းထန်တဲ့ဖြစ်စဉ်ကြောင့်မိုးခေါင်လာနိုင်တယ်လို့တွက်ချက်ပြီးအဓိကမိုးရေတောက်လဲမြေတွေရဲ့စိုက်ပျိုးရေးကိုထိခိုက်လာနိုင်တယ်လို့ဆိုကာကမ္ဘာမှာဆန်အများဆုံးထွက်ရှိကြတဲ့အိန္ဒိယ၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေဟာမနစ်နစ်လေပိုင်းကပြည်ပကိုဆန်တင်ပို့မှုရှော့ချခဲ့ပါတယ်။ဒါတောင်မှအဲ့ဒီသုံးနိုင်ငံဟာပြည်ပကိုဆန်အများဆုံးတင်ပို့နိုင်တဲ့နိုင်ငံတွေအဖြစ်ဆက်လက်ရပ်တည်နိုင်ဆဲဖြစ်ပါတယ်။အဲ့ဒီနိုင်ငံတွေကဆယ်မြောင်းတွေဟာစနစ်တကျရှိကြတဲ့အတွက်ပုံမှန်ရေထိန်းနိုင်ရေပေးဝေနိုင်တဲ့အတွက်ဆယ်ရေတောက်လေမြေတွေစိုက်ပျိုးမြေတွေအတွက်စိုးရိမ်စရာတော့တိတ်မရှိဘူးလို့ဆိုပါရယ်ဒါပေမဲ့လည်းမြန်မာနိုင်ငံမှာကတော့မိုးစဘာနဲ့မိုးရေကိုမိကိုစိုက်ပျိုးရတဲ့စိုက်ပျိုးမြေတွေကအများစုဖြစ်တဲ့အတွက်ကြောင့်အခုလိုအယ်နီညိုဖြစ်စဉ်အောက်မှာအောင်မြင်အောင်စိုက်ပျိုးနိုင်ဖို့မလွယ်တော့ဘူးလို့စိုက်ပျိုးရေးနဲ့ပတ်သက်သူတွေကပြောပါရယ်အဲ့တကားစစ်အစိုးရအဆက်ဆက်တိဆောက်ခဲ့တဲ့ဆယ်မြောင်းတွေဆိုတာကလည်းအများစုကချောင်းကိုတစ်ဖက်ပိတ်ထားတဲ့ကံတွေသာဖြစ်တဲ့အတွက်ကြောင့်တာမန်လူလုပ်အမိခံဆယ်များသာဖြစ်ပြီးတကယ်တမ်းမှာဘယ်တော့မှစိုက်ပျိုးရေးအတွက်အားထားရခြင်းမရှိခဲ့ပါဘူး။မြေလက်ဒေသကစိုက်ပျိုးရေးအွန်လိုင်းဂျာနယ်ရဲ့အယ်ဒီတာတဦးကတော့ဒီနှစ်အယ်နီညိုဖြစ်စဉ်ကြောင့်စိုက်ပျိုးရေးအခြေအနေမကောင်းနိုင်ဘူးလို့အခုလိုသုံးသပ်ပြပါတယ်။
ဒီမြေနောက်ဘက်ကကြတော့ရေသွင်းဆိုင်တွေရှိရင်လေစပားတွေနှွေစပားတွေပါစိုက်သေးပြီမိုးမရွာပင်လို့ရေသွင်းဆိုင်နေတော့စပားကတော့စိုက်နိုင်တာပေါ့အဲအရှိမြေရှိပဲကန်ကြတော့ဒီဟာမိုးမျောပြီးတော့ဆက်ရတာလေလေမိုးတော့လေဆိုတာရှိတယ်မိုးရွာမှာဆက်ရတယ်လေရှိတယ်ရာမြေကြောက်လေအဲ့လိုမိုးရွာမှာဆက်ရတာရှိတယ်ဆုံးဆုံးပေါ့မိုးမရွာရင်တော့မဆိုင်နိုင်နေဘူးအဲ့တော့မိုးကောင်းကောင်းလေးရွာပေးဖို့လို့လည်းစိုက်နိုင်ဖို့အဲ့တော့မိုးရွာမှာဒီဘက်ကရာမြေသမားတွေကစိုက်ပြိုးနိုင်မှာအင်းညိုရာဒီဥစုကြောင့်မိုးခေါင်မဲ့ဖိုင်ပြိုးရေးမှာတော့တော်တော်ကိုအဆင်မပြေဖြစ်မှာပဲအဲဒီကားကဘာလဲဆိုဒီနေ့မှာလုပ်ငန်းကနိုင်ငံကတွေကအရင်တည်းဆိုင်ဈေးတက်တယ်နောက်ဆိုင်ပြိုးရေးမှာရှိတဲ့ဟိုဒီချက်ရမယ်မြေစည်းဩဇာလည်းဈေးတွေအရင်တည်းဆိုင်တော်တော်များများတက်သွားတော့ဒီနေ့ဟမ်မမလားဆိုရက်စွရင်စိတ်တက်ဆက်ရတာပေါ့အရှုံးပေါ်သွားနိုင်တာပေါ့ဆိုင်စိတ်ပြိုးစိတ်တွေကြီးမြင့်တဲ့အခါကျတော့ဒီအန်ညိုနဲ့ပတ်သက်ပြီးတော့ပေါ့လေဒီမိုးကလည်းမကောင်းဘူးမိုးရာသီဥတုကလည်းတောင်သူတွေကဒီနေ့မှအရှုံးပေါ်နိုင်တဲ့အနေအထားရှိတယ
်။အခုအယ်နီညိုဖြစ်စဉ်အပူချိန်လွန်ကဲမှုကြောင့်မြန်မာနိုင်ငံအလဲပိုင်းမြေလက်ဒေသဟာကမ္ဘာမှာအပူဆုံးစံချိန်ကိုချိုးသွားပြီး45ဒီဂရီဆဲလ်ဆီယပ်အထက်မှာရှိခဲ့ပါတယ်။ဒါကြောင့်ကျေးလက်နေတောင်သူလယ်သမားတွေဟာမိုးကျလာရင်စိုက်ပျိုးဖို့တစ်ဖက်ကပူပင်ရသလိုအခုလက်ငင်းတောက်သုံးရေရှားပါးနေတဲ့အခြေအနေကိုလည်းရင်ဆိုင်ရပါတယ်။ခေကာလအခြေအနေရအနေနဲ့အများပြည်တွင်းစစ်ဖြစ်နေကြတာကြောင့်လုံခြုံရေးအရာရေအလှပေးတဲ့ကားတွေကလည်းအရင်တုန်းကလိုနေရာတိုင်းကိုမသွားရကြတော့ပါဘူး။ဒါကြောင့်ရေအလှပေးတဲ့ကားတွေအရင်လောက်မများတော့သလိုမိမိခြေဝါအလိုက်ရှိကြတဲ့ဆက်ရည်တွင်းတွေကလည်း73လောင်စာစီဈေးတွေခေါင်ခိုက်နေတဲ့အတွက်ကြောင့်ရေရရှိရေးအခက်အခဲတွေ့နေကြပါတယ်။ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးအရင်ကရေအလူရှင်တွေနဲ့ချိတ်ဆက်ကမြေလက်ကကျေးရွာတွေကိုနှင်းညမပြတ်ရေကားတွေနဲ့တွားရောက်ကူညီခဲ့တဲ့ကျေးလက်မြေပရာဂိတအဖွဲ့ရဲ့ဦးဆောင်သူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ်
။ဟောကျွန်တော်တို့ဒီမြန်မာနိုင်ငံအလယ်ပိုင်းမှာဆိုရင်တော့ဒီနှစ်ဟာဆိုလို့ရှိရင်တော့ရေရှားပါမှုတွေကအရင်နှစ်တည်းရတဲ့မတူဘဲနဲ့ပို့ပြီးတော့ကြုံတွေ့ရတယ်ပေါ့နော်မြန်မာတနိုင်ငံလုံးနဲ့မဟုတ်ဘူးကပ္ပအပီအပူချိန်တွေကဆိုလို့ရှိရင်ကျွန်တော်တို့မကွေးတိုင်းမှာဆိုလို့ရှိရင်အများဆုံးမြို့နယ်ပါဝင်နေပေါ့နော်ဘာကြောင့်လဲဆိုတော့ဒီ6တို့မကွေးတို့မင်းဘူးတို့ဆိုလို့ရှိရင်အများတန်းဒီအပူချိန်က45အထက်မှာပဲရှိတယ်ပေါ့နော်အဲဆိုတော့ကပ္ပအပူဆုံးစီးရင်ထဲမှာပဲပါဝင်နေအဲ့ဒါကြောင့်တောက်တုံးကြီးတွေကရှားပါတယ်ပြက်လက်တယ်အဲ့ဒါတွေအပြင်ကိုဆက်စီဈေးတွေကလည်းဆ ဆက်သုံးစီစီတွေကအရန်ကိုကြီးမြင့်လာတယ်ပေါ့နော်။အများသောအားဖြင့်တော့ပြည်သူလူထုကအ ਨੇ ဆုံးစိတ်ရည်အတွင်းတွန့်ကိုစီကိုမဝယ်နိုင်တော့စီးပွားရေးတွေကလည်းလူတွေမှာဒါကြီးကြက်တက်လာတယ်ပေါ့နော်။အထီးလို့ကြက်တက်လာတဲ့အချိန်မှာပဲရာဒီဥတုကနှိပ်ဆက်မင်းဆိုးမင်းညစ်ကနှိပ်ဆက်ဆိုတော့ဒုက္ခပေါင်းမြောက်များစွာရောက်တယ်ပေါ့နော်။စိတ်ရည်တွန့်တွန့်ပြတ်သွားလိုက်တဲ့အချိန်မှာနှွားရောလူရောအကုန်လုံးကဒုက္ခရောက်တယ်ပေါ့နော်။အထီးလို့ဒုက္ခရောက်တဲ့အတွေ့သူတို့ကတော့တော့ရေအကူကြီးလေးကိုမြို့ပေါ်မှာရှိတဲ့ပရာဟိတအပွဲတို့မဟုတ်ဒီရေလူနိုင်တဲ့အပွဲအစည်းတွေကိုချိတ်ဆက်ပြီးတော့အကူကြီးတောင်းတဲ့အခါမှာလဲလူကျင်တဲ့လူကရေကိုလူကျင်စိတ်ချီအောင်တောင်းမှာပဲဒါလွတ်လွတ်လပ်လပ်လုံခြုံရေးရသွားလို့မရဟိုမထင်မထင်တယ်လို့ရေလူလို့တောင်းမှာပဲလွတ်လွတ်လပ်လပ်လူလို့မရဘူးပေါ့နော်လုံခြုံစိတ်ချမှုလဲမပေးနိုင်တဲ့အနေအထားတစ်ခုဖြစ်နေပါတယ်မြန်မာနိုင်ငံအလဲပိုင်းဆိုတာဒီမုခောင်ရေရှားရဝင်းဒေတာတစ်ခုဖြစ်ပါတယ်ပေါ့နော်ရှားပါတယ်ပေါ့နော်တောက်တုံးကြီးကလည်းရှားပါတယ်ဒါကြောင့်မို့ဒီလူတွေကသူတို့မှဆိုလို့ရှိလို့ရှိရင်ဒီစိုက်ပျိုးရေးကတစ်ဖက်ရေမရှိတာတစ်ဖက်ရှားမှသူတို့အကုန်လုံးဒုက္ခဒုက္ခမျိုးပါတစ်ခုမှအဆင်မပြေပဲဖြစ်နေပါတယ်ဗျ
မြန်မာနိုင်ငံအပါအဝင်ကမ္ဘာကြီးဟာကိုဗစ်ကာယောဂါဆိုကြီးနဲ့တဆက်တည်းရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကြောင့်စားနပ်ရိက္ခာမလုံမလောက်မှုတွေကိုခံစားနေကြရပါတယ်မြန်မာနိုင်ငံကတော့စစ်တပ်အာဏာသိမ်းတဲ့အခြေအနေတွေကြောင့်တခြားနိုင်ငံတွေလိုနယ်လမ်းမထူနိုင်ပဲအ धिक စိုက်ပျိုးရေးလုပ်ငန်းတွေပျက်စီးခဲ့ရပါတယ်အဲအခုတခါအယ်နီညိုဖြစ်စဉ်အပူချိန်လွန်ခဲ့တဲ့ရာသီဥတုကြောင့်ငကိုကမှအခြေအနေမဟန်တော့တဲ့တိုင်းပြည်ရဲ့အ धिक စီးပွားရေးလေယာဉ်လုပ်ငန်းဟာလည်းဘုံဘုံလဲမှာကိုစိုးရိမ်နေကြရပါတယ်ခင်ဗျာ
အဘူရန်ကြောင့်မြမစိုက်ပျိုးရေးလုပ်ငန်းထိခိုက်တဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ဆက်ပေးကြပါတယ်အမေရိကန်နိုင်ငံအပါအဝင်အနောက်ဥရောပနိုင်ငံတွေရဲ့မရေရာတဲ့အထောက်ပံ့တွေကြောင့်ယူကရိန်းစစ်ပွဲဟာခက်ခက်ခဲခဲနဲ့ဖြတ်ကျော်နေကြရပါတယ်တစ်ဖက်မှာလည်းရုရှားစစ်တပ်ဟာထိုးစစ်အနေနဲ့အောင်မြင်မှုရနေပါတယ်တကယ်လို့ယူကရိန်းစစ်ပွဲကိုအမေရိကန်နဲ့ဥရောပနိုင်ငံတွေကထောက်ပံ့လာရရက်ခဲ့မယ်ဆိုရင်ရုရှားကျူကျော်စစ်ဟာအရှိန်အဟုန်မြင့်လာနိုင်တဲ့အကြောင်းယူကရိန်းစစ်မြေပြင်မှာရောက်ရှိနေတဲ့အမေရိကန်သတင်းတောက် Nick Childers နဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေတွေ့ဆုံမေးမြန်းထားတာကိုဟောင်းစာကတင်ဆက်ပေးထားပါတယ်ရှင်
ကမ္ဘာသဝန်းကဖြစ်ပျက်နေတဲ့တိပက္ခနဲ့စစ်ပွဲတွေကြားထဲမှာသတင်းမှန်တွေရရှိဖို့သတင်းမီဒီယာသမားတွေဟာအသက်အန္တရာယ်ကိုထက်သွက်မထားဘဲခက်ခက်ခဲခဲနဲ့သတင်းယူနေကြရပါတယ်ဒီလိုအခြေအနေတွေကြားထဲမှာပဲသတင်းယူရင်းနဲ့ဖမ်းဆီးထောင်ချခံရတဲ့သူတွေရှိသလိုဖမ်းဆီးတပ်ဖြတ်ခံရတဲ့သတင်းတောက်တွေလည်းအများကြီးရှိနေပါတယ်အလျားတူပဲစစ်ပွဲရဲ့ရှေ့တန်းစစ်မျက်နှာပြင်ပေါ်မှာပဲတည်ဆုံသွားတဲ့အတွေ့လည်းအများကြီးရှိပါတယ်ဒီလိုအန္တရာယ်ကြားထဲမှာသတင်းအမှန်တွေကိုဖော်ထုတ်နိုင်ဖို့အတွက်ယူကရိန်းနိုင်ငံထဲကစစ်ပွဲရှေ့တန်းစစ်မျက်နှာပြင်ပေါ်မှာအသက်ဆုံးပြီးတော့သတင်းယူနေတဲ့အမေရိကန်သတင်းတောက် Nick Chira နဲ့ယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
် When I first came here it was very scary I didn't know what
to do ပထမဆုံးကျွန်တော်ဆက်စရောက်တုန်းကရန်ကိုကြောက်ရွံ့နေမိပါတယ်ဘာလို့လို့ဘာကံမှန်းလည်းမသိတယ်လို့ဘယ်သူနဲ့စကားပြောအောင်လဲဆိုတာလည်းမသိခဲ့ပါဘူးသူတို့ရေးထားတဲ့စာတွေကိုလည်းမဖတ်တတ်တယ်လို့စလုံးအခရာတွေကိုလည်းတစ်လုံးမှဖတ်လို့မတတ်ပါဘူးကျွန်တော်ဒီအလုပ်ကိုစိတ်ထဲနှစ်ပြီးတော့လှုပ်ဆောင်နေခဲ့ပါလေဘာဖြစ်လို့လဲဆိုတော့တက်တောင့်တတာနဲ့နေနေတဲ့ဘဝကိုကျွန်တော်မနစ်သက်ပါဘူးအိမ်မှာအေးအေးဆေးဆေးထိုင်နာနေတဲ့ခံစားချက်ကကျွန်တော်အလုပ်ကိုမလုပ်ချင်ဘဲနဲ့ပြင်းရည်တွယ်ကပ်နေတဲ့ခံစားချက်တစ်ခုလို့ခံစားမိပါလေဒီအချိန်မှာကမ္ဘာပေါ်မှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ချပြစရာတွေအများကြီးရှိနေပါလေဒါကြောင့်ကျွန်တော်လုပ်နေတဲ့အလုပ်ကအရေးကြီးတဲ့အလုပ်လို့ကိုယ့်ကိုယ်ကိုခံယူထားပါတယ်။ဒါမှတကယ်ဖြစ်ပျက်နေတဲ့အရာတွေကိုလူတွေသိရှိအောင်ကူညီရရောက်တယ်လို့ကြောက်စရာကောင်းလာတဲ့ဒီစစ်ပွဲတွေတဲကဖြတ်တန်းနေရတဲ့ကျွန်တော်တို့အားအင်တစ်ခုအနေနဲ့ကူညီရလဲရောက်ပါတယ်။အခုဆိုရင်ယူကရိန်းစစ်ပွဲဟာအရန်ကိုထိလွယ်ရှလွယ်တဲ့အခြေအနေတရမှာရှိနေပါတယ်။အခုချိန်မှာယူကရိန်းစစ်သားတွေဟာစစ်မျက်နှာပြင်မှာအဆင်မပြေမှုတွေနဲ့ရင်ဆိုင်နေကြပါတယ်။သူတို့တွေဟာခံစစ်အနေထားပေါ်မှာရောက်ရှိနေပြီးတော့ရုရှားစစ်တပ်ဟာတိုက်စစ်နေထားမှာရှိနေပါတယ်။ရုရှားဘက်ကအာသာချက်တွေရှိနေတယ်လို့အနောက်နိုင်ငံတွေရဲ့ယူကရိန်းပေါ်အကူအညီလျှော့ချမှုကိုခွင့်ကောင်းယူပြီးတော့ရုရှားကအောင်မြင်မှုတွေဇက်တိုက်ရနေပါလေ။ဘာပဲဖြစ်ဖြစ်အမေရိကန်ဒေါ်လာ64သန်းကိုမကြာခင်ကပဲအတည်ပြုခဲ့ပြီးတော့အမေရိကန်ဒေါ်လာ54သန်းကတော့2022ခုနှစ်မတိုင်ခင်ကတည်းကအတည်ပြုပေးခဲ့ပြီးလည်းဖြစ်ပါတယ်။ဥပမာအနေနဲ့အခုထောက်ပံ့ခဲ့တဲ့ငွေပမာဏကိုနှိုင်းယှဉ်ရရင်ဒီဝင်ငွေတွေဟာအမေရိကန်နိုင်ငံရဲ့တစ်နှစ်တာဝင်ငွေရဲ့ 3.3 နှစ်ရာဂန်နှုန်းလောက်ပဲရှိတယ်ဆိုတော့ဒီထောက်ပံ့ငွေတွေဟာတကယ်တော့ပနာမအနည်းငယ်လောက်တတ်တာပဲရှိတယ်လို့ဆိုလို့ရပါတယ်ဥပမာအနေနဲ့မြေပြင်တပ်သားတွေကိုစစ်ဝတ်စုံတွေစစ်ဖက်တွေကိုထောက်ပံ့ပေးတယ်လို့မျိုးပေါ့အကယ်၍နေတိုးအဖွဲ့သားဒီစစ်ပွဲမှာရုရှားနဲ့ထိုက်တိုက်တွေ့ပြီးတော့ပါဝင်ရမယ့်အခြေအနေသာရောက်ခဲ့မယ်ဆိုရင်ကုန်ကြစည်တွေကြီးမားလာတယ်လို့အရန်လဲအန္တရာယ်များပြီးတော့တည်ဆုံးမှုအရေးအတွက်လည်းပိုပြီးများလာမှတည်ကြပါတယ်ဒီလိုနှဲငယ်သာရှိတဲ့ထောက်ပံ့ကြေးကိုယူကရိန်းကိုမကူညီနိုင်ဘူးဆိုရင်ရုရှားကယူကရိန်းကိုအလွဲတကူအနိုင်ယူမှာဖြစ်တယ်လို့ရုရှားကတဖြည်းဖြည်းနဲ့နေမြေကျော်လာပြီးတော့အနောက်နိုင်ငံကိုပါအလွဲတကူချင်းချောက်နိုင်ပါတယ်ဒါကြောင့်ယူကရိန်းကိုမထောက်ပံ့ဘူးဆိုရင်အနာဂတ်မှာကျွန်တော်တို့အတွက်ဆိုးရွားမှုတွေနဲ့ကြုံတွေ့ရနိုင်တယ်ဆိုတာသိကြပါတယ်ကဘာတဝမ်းကပြိပကဖြစ်နေတဲ့နေရာကိုရောက်နေကြတဲ့သတင်းမီဒီယာသမားတွေကိုပေးကျင်တဲ့သတင်းစကားကတော့သတင်းမီဒီယာသမားတွေဟာပြတ်မှတ်အနေနဲ့ခံနေရတာကမြန်မာနိုင်ငံနိုင်ငံတည်းမဟုတ်ပါဘူးနေရာတော်တော်များများမှာတွေ့နေပါတယ်ဥပမာမက္ကဆီကိုအစ္စရေးပါလက်စတိုင်းယူကရိန်းရုရှားစတဲ့နိုင်ငံတွေကသတင်းသမားတွေလည်းအပါအဝင်ပါပဲကျွန်တော်တို့ဟာပထမဆုံးအမှန်တရားကိုရရှိနိုင်တဲ့သူဖြစ်ပြီးတော့ဖော်ထုတ်သူတွေလည်းဖြစ်တယ်လို့စစ်မြေပြင်ရဲ့ရှေ့တန်းစာမျက်နှာမှာရှိတဲ့သူတွေကိုလည်းအာယုံဆိုင်နေပါတယ်စစ်ပွဲမှာပထမဆုံးတည်ဆုံသွားတဲ့သူတွေဟာအမှန်တရားဖြစ်တယ်လို့ဆိုယူစကားရှိခဲ့ပါတယ်ဒါကြောင့်သတင်းတောက်ရုပ်သံသတင်းတောက်ဓာတ်ပုံသတင်းတောက်စတဲ့သူတွေအားလုံးဟာအမှန်တရားကိုဖော်ထုတ်နေကြတဲ့လူသားတွေဖြစ်ပါတယ်ပြိပခါတွေဟာအမှန်တရားကနေစတင်ဖြစ်ပွားတယ်လို့ပြောလို့ရပါတယ်အဲဒီကနေတခါတလေသင်ဟာလဲပြိပခါတဲကိုရောက်သွားနိုင်ပါတယ်ကမ္ဘာလုံးမှာရှိတဲ့သတင်းမီဒီယာသမားတွေအထူးသဖြင့်မြန်မာနိုင်ငံထဲမှာရှိနေပြီးတော့နှိပ်စက်ညှဉ်းပန်းခံပြီးတော့ဒီလုပ်ကိုလုပ်နေတဲ့အထူးပုဂ္ဂိုလ်တွေပဲဖြစ်ပါတယ်။ကျွန်တော်တို့လစာအများကြီးမရပါဘူး။အရန်ကိုခက်ခဲတဲ့အလုပ်တစ်ခုလည်းဖြစ်ပါတယ်။ဘာလို့ဒီလုပ်ကိုဆွဆွဲမြဲမြဲလုပ်နေရသလဲလို့လူတွေကမေးကြပါတယ်။ကျွန်တော်တို့ငွေအတွက်ဒီလုပ်ကိုလုပ်နေကြတာမဟုတ်ပါဘူး။ဒီလုပ်ကကျွန်တော်တို့အတွက်ပေးရတဲ့တာဝန်တစ်ခုလို့ဖြစ်နေတာပါ။ကျွန်တော်တို့လှုပ်ချင်လို့လုပ်နေတဲ့အလုပ်တစ်ခုပဲဖြစ်ပါတယ်။ပြီးတော့စိတ်ထဲမှာအရှိအတိုင်းပြောရရင်သတင်းမီဒီယာသမားတွေဟာလူကောင်းတွေဖြစ်ကြပါတယ်။ကျွန်တော်တို့သိတဲ့အရာတွေအတွေ့အမြင်တွေကိုကမ္ဘာတစ်ဝှမ်းမှာရှိတဲ့လူတွေကိုခြားပြခြင်းကြပါတယ်။ကျွန်တော်တို့လူတွေသာမရှိခဲ့ဘူးဆိုရင်ကမ္ဘာကြီးကဆိုးရွားနေတဲ့နေရာကြီးတစ်ခုလို့ဖြစ်နေမှာသိကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံတွေကသတင်းတောက်တွေကိုပြောကြပါတယ်။ဒီအလို့ဟာတကယ်ပဲခက်ခဲပါတယ်။ဒါပေမဲ့အာဏာရှင်တွေကကျွန်တော်တို့ကိုထောင်ပဲခြားခြားဖမ်းပဲဖမ်းဖမ်းတပ်ဖြတ်မှုတွေလုပ်နေပါစေ။ကျွန်တော်တို့နေရာမှာအစားထိုးမဲ့သူတွေရှိနေပါတယ်။နာကြီးမှုတွေမခံကျင်စိတ်တွေနဲ့လှုပ်ရှားယုံကံမှုတွေဟာတခြားသူတွေအတွက်လုံဆော်မှုတွေကြောင်းသတင်းမီဒီယာသမားတယောက်ကြသွားရင်3ယောက်ကနေ5ယောက်5ယောက်ကနေ10ယောက်အထိစားထိုးပြီးတော့ပွားများလာနိုင်ပါတယ်။ကမ္ဘာတစ်ဝှမ်းမှာရှိတဲ့သတင်းမီဒီယာသမားတွေဟာအတူတကွပူးပေါင်းကြဖို့လိုအပ်ပါတယ်။ကျွန်တော်တို့တွေဟာထူးခြားမှုရှိတဲ့လူသားတွေဖြစ်ပြီးတော့ကျွန်တော်တို့လူမျိုးတွေသာမရှိခဲ့ရင်ကမ္ဘာကြီးဟာကြောက်စရာကောင်းတဲ့နေရာတစ်ခုဖြစ်သွားလိမ့်မယ်လို့ပြောကြပါတယ်။
Us goes down 10 more replace us and journalists need to stick together around the world we are a special kind of people and without us the world would be a scary place
American တွင်တော့ရဲ့ Russia နဲ့ Ukraine စစ်ပွဲဟာအတွေ့အကြုံနဲ့သတင်းမီဒီယာသမားတွေကြုံတွေ့နေရတဲ့အခြေအနေတွေကိုပြောပြပေးသွားတာပဲဖြစ်ပါတယ်နောက်တစ်ပတ်စီစဉ်မှာလည်းဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါ American ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ
ယူကရိန်းမြန်မာနိုင်ငံချင်းအစီအစဉ်ကိုဟောင်းစာကတင်ဆက်ပေးခဲ့တာပါရှင်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့လာမယ့်2024သမ္မတရွေးကောက်ပွဲမှာပြိုင်ဘက်ဖြစ်လာမယ့် Republican သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဟာစကားစစ်ထိုးပွဲနှစ်ကြိမ်မှာပါဝင်စကားစစ်ထိုးဖို့သဘောတူထားပါတယ်။ဒီစကားစစ်ထိုးပွဲအတွက်ချမှတ်ထားတဲ့စည်းကမ်းတွေကတော့အပြန်အလှန်လေးစားမှုနဲ့ပြောဆိုကြဖို့ပါ။ဒါပေမဲ့လည်းအခုလိုစကားစစ်ထိုးပွဲကနေဘသူကိုမဲထဲမလဲဆိုတာမသေးကြသူတွေအပေါ်ဘလောက်တက်ရောက်မှုရှိမလဲဆိုတာကိုတော့စောင့်ကြည့်ရမှာပါ။ VOA သတင်းတော် Veronica Bedares Iglesias ပြပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါရှင်။
စကားစစ်ထိုးပြင်မဲ့ဖြစ်ဖြစ်မထိုးပြင်မဲ့ဖြစ်ဖြစ်ဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ကမေလ15ရက်နေ့မှာအခုလိုပြောပါရယ်
Donald Trump ဟာ2020တုန်းကကျင်းပတဲ့စကားစစ်ထိုးပွဲတွေမှာနှစ်ကြိမ်ရှုံးခဲ့ပြီးနောက်တစ်ကြိမ်မှာတော့ပေါ်မလာပါဘူး။အခုကျတော့စကားစစ်ထိုးခြင်းပြန်တယ်ဆိုပြီးပြောလာပြန်ပါတယ
်။ဇွန်29စက်တင်ဘာ10ရက်နေ့တွေမှာစကားစစ်ထိုးမှုရက်သတ်မှတ်ထားတာပါ။ Republican သမ္မတကိုယ်စားလှယ်လောင်း Donald Trump ကတော့ Minnesota ပြည်နယ်ကမဲဆွဲပွဲမှာအခုလိုပြောပါတယ
်။ I just want to debate this guy.
ဒီစကားစစ်ထိုးခြင်းမှာလေစကားမဆက်စီးစစ်ဖို့လေကျွန်တော်ဘက်ကတောင်းဆိုခြင်းမှာလေနိုင်ငံတော်ခြေပြမင်းကြီးပြောတော့ပုံစံမျိုးနဲ့ထွက်မလာစေချင်ပါဘူး။သူကစွန့်လို့လေးဘောခန့်တော့ဖြစ်နေပါလေ
။ထရမ့်မြင့်ပြောဆိုချက်အမှန်ကန်တဲ့ထောက်ထားအချက်လက်မျိုးတော့မတွေ့ရပါဘူး။ထရမ့်မြင့်စကားစစ်ထိုးပွဲနီးပရိယေနဲ့ပတ်သက်ပြီးတချို့ကမေးခွန်းထုတ်ပါတယ
်။ He wants to create this sort of atmosphere.
သူကစက္ကလူဖြောပြတဲ့အခြေအနေမျိုးဖန်တီးခြင်းပေမဲ့ရွေးချယ်ရမှာကတော့ရှင်းပါလေ။ Scranton Pennsylvania ကဂျိုးဘိုင်ဒန်ဟာလူလက်တန်းစားတွေအတွက်တိုက်ပွဲဝင်ခဲ့သူပါ။လုပ်ငန်းတာဝန်ယူထားမှုနဲ့အညီလူမှုကျင့်ဝတ်အတိုင်းလိုက်လျောညှိထွေရင်ထိုင်ရမှာကိုနားလည်သူပါ။ Donald Trump ကတော့အငင်းပွားစရာတွေဖန်တီးသူပါ။
စကားစီလိုပွဲကျင်းပမှာနဲ့ပတ်သက်ပြီးစိတ်လှရှားမှုနဲ့စောင့်ကြည့်သူတွေရှိနေပါတယ
်။ This is going to be live recall.
စင်မော်မှာအကျိတ်နဲ့ညှဉ်းပန်းရမှာပါ။ Donald Trump ကတော့တပတ်ကို2ကြိမ်3ကြိမ်အင်တိုက်အားတိုင်းနဲ့မိနစ်90ကြာဟောပြောနိုင်သူပါ။ Joe Biden ကတော့ထိတ်တဲရင်ဆိုင်ပြီးတဲ့ interview တောင်လုပ်လို့မရှိဘူး။ဆိုတော့သမ္မတ Biden အတွက်အခက်တွေးပါလိမ့်မယ်။
စကားစစ်ထိုးပွဲကျင်းပချိန်မှာခမ်းမအတွင်းအပိအသက်ရှိနေမှာမဟုတ်ပါဘူးစကားစစ်ထိုးနေချိန်ဂျားဝေနှောက်ရက်တဲ့သူရဲ့မိုက်ခရိုဖုန်းကိုလည်းအစီအစဉ်မှုတွေကပိတ်ပစ်နိုင်ပါတယ်စကားစစ်ထိုးပွဲကျင်းပတဲ့ရည်ရွယ်ချက်ကတော့မင်းဆန္ဒရှင်တွေဘသူ့ကိုမဲပေးမလဲဆိုတာကိုဆုံးဖြတ်ချက်ချနိုင်အောင်ပါ
Trump is particularly good at
Trump ကသူရှင်ပြိုင်ပွဲရဲ့အားနည်းချက်ပေါ်ထိုးနှက်ရမှသာအာတန်ပြီးတော့ဆွေးနွေးရမယ့်အကြောင်းအရာပေါ်သိစိတ်ဝင်စားပါဘူး။ Biden ကတော့စီးပွားရေးနဲ့ပတ်သက်တဲ့သူ့ဆောင်ရွက်ချက်တွေအပေါ်ကသာအာရုံစိုက်မှာဖြစ်ပြီးတော့ Trump ရဲ့ပုံကိုယ်ရေးအကြောင်းအရာပေါ်အာရုံစိုက်မှာမဟုတ်ဘူးလို့သုံးသပ်ပါတယ်
။ရွေးကောက်ပွဲကျင်းပဖို့တစားတစားနီးကပ်လာတာနဲ့အမျှမဲဆန္ဒရှင်တွေကိုစီယုံသိမ်းသွင်းဖို့လည်းအရေးကြီးလာတာပါ။
When you get close to the election and many voters
you got one election mein mae san na shin ni ga le po bi sit win sa la ja ba de bdu ko mae pe mle ma song phyet nai de de tu ri ga le na song chein ma song phyet che chan nai mo saka sit thu pwe ko saung chi tu ri le mya la ba de
mae san na shin ni ye thauk khan mu ri ya bu trump ma me 23 ma new york south bronx ko twa ma phit de lo tamara biden ga le me 27 ma new hampshire ko twa ma phit pi very now boston massachusetts ko twa ma ba khmyar
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လားခီးသွားအစီအစဉ်အလှည့်ပါအာရှဥရောပကုန်သွယ်ရေးအတွက်ပိုးလက်မကြီးကိုတုံးခဲ့စဉ်ကအဇဘိုင်ဂျန်နိုင်ငံဘာကူးစိတ်ကမ်းမြို့ဟောင်းဟာကုန်သွယ်ရေးအတွက်အင်မတန်အခက်အခြာကျခဲ့ပါတယ်တတိုင်းအမြင့်ကြီးတွေအခိုင်အခံကာရန်ထားတဲ့ဘာကူးမြို့ဟောင်းစီကိုမဆုမျက်မှုနဲ့အတူကမ္ဘာတစ်လားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်
ကက်စပီယန်ပင်လယ်အနောက်ဘက်မှာတည်ရှိတဲ့အဇဘိုင်ဂျန်နိုင်ငံဘာကူးမြို့တော်ထဲမှာရှဗာရှားမွန်ဂိုရုရှားပါရှန်နဲ့ဆိုဗီယက်ခေါင်းဆောင်တွေအဆက်ဆက်အုပ်ချုပ်မှုအောက်ရောက်ခဲ့မှုတဲ့မြို့ဟောင်းရှိပါတယ်။ကြောက်ခေဦးတွေကရှိခဲ့တယ်လို့ယုံကြည်တဲ့ဘာကူးမြို့ဟောင်းကိုကုလသမဂ္ဂယူနက်စကိုကကမ္ဘာမွေနှစ်အဖြစ်ထိန်းသိမ်းရမယ့်မြို့စီးရင်ထဲမှာသွင်းထားပါတယ်။အဇဘိုင်ဂျန်နိုင်ငံရဲ့လို့ဖြစ်မလာခင်ရှာဗန်တိုင်းအဖြစ်ရှိခဲ့တဲ့600စုလောက်တုန်းကဒီနေရာကိုအုပ်ချုပ်ခဲ့တဲ့ရှဗာရှားမင်းတွေကအုတ်တိုင်းကြီးတွေအခိုင်အခန့်ကာရန်ထားတဲ့ဒီမြို့ကိုခန္ဓာမြို့ကြီးဖြစ်ထားခဲ့ကြပါတယ်။ရှေးခေတ်ပိုလန်မာကြီးကုံသွယ်ရေးလမ်းပေါက်ခဲ့ခြင်းကအာရှကနေဥရောပကိုကုံသွယ်တဲ့နေရာမှာအဓိကကျခဲ့တဲ့စိတ်ကမ်းမြို့လဲဖြစ်ခဲ့တာမို့နောက်ပိုင်းမှာမြို့တော်အဖြစ်လုပ်ခဲ့တယ်လို့သမိုင်းပညာရှင်ကရှင်းပြပါတယ်။
Min il 6. əsrdən 16. əsrə kimi mövcud olub Şirvanşahlar dövləti.
600 yaşı ga ni 16 yaşı la uti Şirvanşahlar o uçubde Şvantay əpi şi kə barə. Outrain dwi ka tharə Baku myu ga tru ətwə təy yeyji yə khantat myu phit kə barə. 12 yaşı go yauk do imidan əpyəsi mya kə də ngəlin ji lhok kə lu. Əri əchəin ga myu ro Şamakha ga ni Baku myu go piyaw mi myu ro ti kə barə. Əri əchəin ma Baku myu ga ကုန်သွယ်ရေးအရာအချက်အချာကြားတဲ့မျိုးဖြစ်နေတဲ့အတွက်ရွေးခဲ့တာဖြစ်ပါတယ်
။လွန်ခဲ့တဲ့နှစ်ပေါင်းထောင်ကျော်ကဘာကူးမြို့ဟောင်းမှာဘလောက်ကျွဲဝတိုးတက်ခဲ့တယ်လဲဆိုတာကိုဒီနေ့မြင်တွေ့နေရတဲ့အစာအုပ်တွေကိုကြည့်ပြီးတော့တွက်ဆနိုင်ပါတယ်။နိုင်ငံမြင့်ကြီးတွေကထားတဲ့မြို့ဟောင်းမှာနန်းတော်ဟောင်းတွေ၊ဗလီတွေအပြင်ကုန်သွယ်ရေးအချက်အချာကြားတဲ့မျိုးမျိုးခီးသွွားတွေတဲခွန်နိုင်တဲ့တဲခိုအစာအုပ်ဟောင်းတွေ၊ရေချိုးရေစိမ်းနှိုင်းတဲ့နေရာတွေကိုတွေ့မြင်ရနိုင်ပါတယ်။တချို့ကတော့ပြားလိုက်တွေအဖြစ်ပြောင်းလဲပြသထားပြီးတော့တချို့အစာအုပ်ဟောင်းတွေကိုတော့အခုချိန်ထိမူလဆောက်ခဲ့တဲ့ရည်ရွယ်ချက်အတိုင်းဆက်ပြီးတော့သုံးနေကြပါတယ်။ရှဗာရှားနန်းတော်ဟောင်း မေဒီယန်မျောစင်မိုဟာမက်ဘလီတွေကတော့ကြီးစုလေးလာစရာတမိုင်းဝင်နေရာတွေဖြစ်ကြပါတယ
်ရှီလွန်ဆာစ်ပယ်လက်စ်ကွန်ပလက်စ်amazes the tourists
ရှဘာရှားနန်းတော်ဝင်တဲ့ကဘာလဲဧည့်သည်တွေရောက်လာကြတာနဲ့ကြီးကျယ်ခမ်းနားမှုကိုမြင်ပြီးတော့တိတ်အံ့ဩသွားကြပါတယ်။ကြောက်တုံးကြီးတွေပေါ်မှာအသေးစိတ်ပုံဖော်ထွင်းထူထားတဲ့ပုံတွေစားတဲ့အပြင်ကြောက်တုံးကြီးတွေပေါ်မှာဒေါင်လိုက်အလျားလိုက်ဖော်ထားတဲ့ line တွေပေါ်မှာနေအောင်ကြတဲ့အခါမှာမြင်ရတဲ့အရေးပုံတွေကိုကဘာလဲဧည့်သည်တွေအံ့မခံဖြစ်ကြပါတယ်
။ BC 900ရာစု600ရာစုလောက်ထဲကရှိခဲ့တဲ့မျောစင်ဟောင်းကြီးနေရာမှာစနေရစုတုန်းကပြန်လည်တိဆောက်ခဲ့တဲ့မျောစင်ကြီးကိုအပြိုစင်းလို့အဓိပ္ပာယ်ရတဲ့ Maiden Tower လို့နာမည်ပေးထားပါဗျ။ဒီမျောစင်ကြီးကလည်းအဇာဘိုင်ဂျန်ရဲ့စနေရစုဘီတူကလက်ရာတစ်ခုအဖြစ်ယနေ့ထက်တိုင်ရှိနေပါဗျ
။ Maiden Tower at medieval times this tower was included into fortification system of the state and function as a defensive tower.
လက်ခေတုန်းကဒီမျောစင်ကြီးကိုခံတပ်တစ်ခုအနေနဲ့ထားပြီးတော့ကာကွယ်ရေးမျောစင်ကြီးအဖြစ်နဲ့သုံးခဲ့ကြပါဗျ။စစ်ပွဲတွေဖြစ်ပေမဲ့ရန်သူလက်ကိုတခါမှမကြခဲ့တာကြောင့်တိမ့်ပိုက်လို့မရနိုင်ဝင်လာလို့မရနိုင်တဲ့နေရာလို့တင်စားပြီးတော့အဲ့ဒီလိုအထိပယ်တက်ရောက်တဲ့အပြိုစင်မျောစင်လို့အမည်ပေးခဲ့တာလို့တွက်ဆရနိုင်ပါတယ်
။ကုန်းချောင်းရေချောင်းကုန်းသွယ်ရေးအထွတ်အင်မတန်မှအရေးပါခဲ့တဲ့ဘာကူးမျိုးဟာ19ရာစုနဲ့20ရာစုရောက်လာချိန်မှာတော့ရေနံလုပ်ငန်းတွေအင်မတန်အလုပ်ဖြစ်လာခဲ့ပါတယ်။ဒါကြောင့်မြို့ကိုလည်းတဖြည်းဖြည်းချဲ့ထွင်လာခဲ့ကြလို့မြို့ဟောင်းနေရာဆိုပြီးတော့တတ်မှတ်ခဲ့ကြတာဖြစ်ပါတယ်။
unikal bir abidedir ümiyetle içeri şer kala divaran ehatesinde
myu hang ga tu mu tu de tamai win niya de khu phit par de aku myin twi niya de ba ku myu ro ga di ga ni sa ga da ba yin na loungan twi tait asin pi ga de 19 ya su lawt the ga myu da dai ji twi lun de a thi myu ko che la ga ja da ba a ri ga ni myu hang so de a tong tong paw la ga da phit par de
tamai win ba ku myu hang ye naw that thu ja che de khu ga ro di niya ma ho yin ga de ga ni thai la ga ja de mi da su ri a sin set ni thai pi ro သူတို့တက်ကြွတဲ့လက်မှုပညာတွေကိုဆက်လုပ်နေကြတာဖြစ်ပါတယ်
။ဒီညအခစီတန်ဘူရကေရှန်ဒေဘုန်ဖိုင်တက်ခဲလေပတ်ကန်ဒီလင်ဒေဘခင်
ဘာကူးမြို့ကအဇာဘိုင်ဂျန်ရဲ့မြို့တော်ဖြစ်လာတော့ဘာသာရေးဆိုင်ရာအကြီးအကဲတွေကအရင်ဆုံးမြို့ဟောင်းဘက်ကိုပြောင်းသွားခဲ့ကြပါတယ်။သူတို့မှဆုံးဖြတ်နိုင်တဲ့အခွင့်အာဏာရှိတော့မြို့ဟောင်းထဲမှာဘယ်သူလာနေလို့ရမယ်ဘယ်သူတော့လာနေလို့မရဘူးဆိုတာကိုသူတို့ကဆုံးဖြတ်ပါတယ်။ဘာသာရေးရာလူသိများတဲ့ခေါင်းဆောင်ရဲ့မိသားစုတဲကမှကျွန်တော်တို့မိသားစုဒီမှာအစဉ်ဆက်နေလာခဲ့ကြတာပါမြို့ဟောင်းထဲမှာကျွန်တော်တို့လိုပဲအခြေချနေထိုင်သူတွေကသူတို့လောက်ကင်ကြတဲ့အလောက်ကင်ပေါ်မူတည်ပြီးလက်မှုပညာရှင်တွေနေတဲ့လမ်းရေစိမ်းခန်းတွေရှိတဲ့လမ်းစသဖြင့်နံပါတ်ပေးကြပါတယ
်အဇာဘိုင်ဂျန်ဆိုဗီယက်ပြည်ထောင်စုအောက်ရောက်နေချိန်တုန်းကအပြင်လူတွေဆိုရင်ဘာကူးမြို့ဟောင်းထဲကိုအဝင်မခံခဲ့ကြပါဘူးအခုတော့မြို့ဟောင်းထဲမှာကဘာလက်ခီးတွေစားတောက်ဆိုင်တွေအမှတ်တရပစ္စည်းအယောင်ဆိုင်တွေနဲ့နိုင်ငံဆောင်ကဧည့်သည်တွေကိုတွေ့မြင်နိုင်ပါတယ
်ဒီ tarihte Abidjan'ın içinde bir restorandı Mughan Club restoranı
ကျွန်တော်တို့စားတောက်ဆိုင်ကတမိုင်းဝင်စာအုပ်ထဲမှာဖွင့်ထားတာမဟုတ်လို့လာစားသူတွေအနေနဲ့ကျွန်တော်တို့စားတောက်တွေကိုအယတာခံနိုင်ရုံတည်းမဟုတ်ဘဲနဲ့ရှေးဟောင်းတမိုင်းကိုလည်းခံစားကြည့်နိုင်မှာဖြစ်ပါတယ်
ရှဘာရှာနန်တော်မေဒန်တာဝါမျောစင်ကြီးတွေရှိတဲ့တရိုင်းမြင့်ကြီးတွေကထားတဲ့ဘာကူးမြို့ဟောင်းကိုထိန်းသိမ်းရမယ့်ကမ္ဘာအမွေအနေအဖြစ်နဲ့ UNESCO ကတက္ကရ2000တဲကစီးရင်သွင်းသတ်မှတ်ခဲ့ပါတယ်။စံပြတဲ့ပုံစံခက်သည့်ဘိတုကလက်ရအစာဦးသည့်တွေတစ်ခုပြီးတစ်ခုဆောက်လုပ်ပေါ်ထွက်လာနေတဲ့ဘာကူးမြို့တော်မှာလွန်ခဲ့တဲ့နှစ်ပေါင်းထောင်နဲ့ချီတဲကရှိခဲ့တဲ့ရှေးဟောင်းလက်ရအစာဦးတွေကိုတွေ့မြင်နိုင်တာကကမ္ဘာလက်ခီးတွေအတွက်ဆွဲဆောင်မှုဖြစ်နေပါတယ်ရှင်။ကျွန်မဆူမြတ်မောမ
အဇာဘိုင်ဂျန်ကဘာကူးမြို့ဟောင်းအကြောင်းကိုကမ္ဘာတရာခီးသွားစီစဉ်မှာမတ်ဆူမြတ်မွန်ကတင်ဆက်ပေးခဲ့တာပါ။အင်္ဂါကြရဲ့အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မတ်ခင်လေးကပြောပြပေးပါမယ်ရှင
်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကရဟန်းရင်ပြတ်ကျခဲ့တဲ့အတွက်တည်ဆုံးခဲ့ရတဲ့အီရန်သမ္မတအီဘရာဟင်ရိုင်စီနဲ့နိုင်ငံခြားရေးဝန်ကြီးတို့အတွက်ဝန်ထမ်းချင်းအထိမ့်မဲ့အဖြစ်နိုင်ငံအနောက်မြောက်ပိုင်းတာဘရက်စ်မြို့မှာလူအများပြားဒီနေ့စုဝေးခဲ့ကြပါတယ်ဝန်ထမ်းချင်းခန္ဓာကိုတက်ရောက်ကြတဲ့သူတွေကအီရန်သမ္မတနဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့ဓာတ်ပုံတွေပါတဲ့စိုင်းပုတ်တွေနဲ့နှစ်ဖူးစီတွေကိုကင်ဆောင်လာကြတာပါအီရန်နိုင်ငံအနှံ့မှာဇာပနအခမ်းအနားကိုဒီသတင်းပတ်ထဲမှာ၅ရက်ကြာပြုလုပ်မှာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်မှာလက်နက်ကင်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အရဲသားတွေထိခိုက်ဒဏ်ရာရပြီးအိုးအိမ်တွေပျက်စီးဆုံးရှုံးရတဲ့အကြမ်းဖက်မှုသတင်းတွေကြောင့်ထိတ်လန့်စိုးရိမ်မိတယ်လို့အခြေအနေတွေကိုလည်းစောင့်ကြည့်နေတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်စစ်တွေမြို့ပေါ်မှာလည်းစိုးရိမ်စရာအခြေအနေဆက်ရှိနေပါတယ်အစားအသောက်တွေမလုံလောက်တဲ့သတင်းတွေ သုံးပုံငွေမရှိတော့တာ၊ကုန်စည်နှုန်းတွေတက်နေတာ၊ရေရှားပါပြီးယောဂါတွေဖြစ်နေတာ၊လူသားချင်းစာနာမှုအကူအညီနဲ့မရှိမဖြစ်အကူအညီပေးရေးလုပ်ငန်းတွေဆောင်ရွက်ဖို့မှာတားဆီးနှောက်ယှက်မှုတွေကြုံတွေ့နေရတဲ့အကြောင်းနဲ့ကုလသမဂ္ဂဌာနချုပ်မှာမနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတွင်းမှုချုပ်ရဲ့ပြောခွင့်ရဖြစ်တဲ့စတီဖင်ဒူဂျဲရက်ကပြောခဲ့ပါတယ်။
ဒီနေ့ကြေကြောကိုမခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမိုဖြစ်ပါတယ်။ဇပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Rock McLean နဲ့ John Dryden တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 11:00 မှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။သောတာရှင်တွေအနေနဲ့ View မြမပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vnews.com ကိုပေးပို့နိုင်ပါတယ်။ View ကိုနားတော်တာဆင်ပေးကြရတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါရစေ။တော်ရရှိများတဲ့တကွာမြန်မာပြည်သူပြည်သားအားလုံးပြည့်ရည်နဲ့ခတ်သိမ်းကြည်ပြီးတော့လိုရာဆန္ဒပြုဝါကြပါလိမ့်ရှင်။ကျွန်မအလေးပါပါ This program